Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဖေဖော်ဝါရီလ19ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမတင်ကြီးထိုက်ပါရှင်အမေရိကန်ကျောင်းတွေမှာပြစ်ခတ်တိုက်ခိုက်ခံရမှုတွေထပ်မဖြစ်ရေးအတွက်နိုင်ငံတော်ဝန်လှုပ်ရှားဆောင်ရွက်သွားဖို့စောဦးနေကြပါတယ်ရိုဟင်ဂျာတွေဌာနီပြန်နိုင်ရေးအတွက်လိုအပ်ချက်တွေဖြည့်ဆည်းပေးဖို့မြန်မာအစိုးရကိုနိုင်ငံတကာတန်တမန်တွေကတိုက်တွန်းလိုက်ပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းတွေကတော့ NND ပါတီအတွင်းမှာညီညွတ်ရေးကိုပြက်ပြားစေမဲ့ပါတီတွင်အုပ်စုဖွဲ့တာတွေမလုပ်ဖို့ပါတီစည်းကမ်းထိန်းသိမ်းရေးခေါင်းဆောင်ကပြောကြားလိုက်တဲ့သတင်းကိုနားဆင်ရဖို့ရှိတယ်လို့နိုင်ငံရေးအခြေအနေတွေရှုပ်ထွေးနေတာကြောင့်ဒီနှစ်မှာကျင်းပမယ့်ရခိုင်မျိုးသားပါတီရဲ့ညီလာခံရက်ရွှေ့ဆိုင်လိုက်ရတဲ့သတင်းမှာနားဆင်ရမှာကတော့
နောက်ရောက်ဦးပြဿနာတွေနောက်ကျွန်တော်တို့ပါတီရဲ့ဥက္ကဋ္ဌဖန်ဆီးခံရတာဒီအဲ့လိုကိစ္စတွေပေါ့လက်ရှိရခိုင်ပြည်နယ်ရဲ့နိုင်ငံရေးဖြစ်ပေါ်နေတဲ့အခြေအနေတွေအပေါ်မှာဒီ2000
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ထိုင်းနိုင်ငံမှာကျင်းပတဲ့ MCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့ရဲ့အစည်းအဝေးအကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှသက်တမ်းရောင်းသတင်းလွှာနဲ့သူယုံကြည်ရာတို့ကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိမ်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်အထက်တန်းချောင်းပြစ်ခတ်ခံရမှုအတွင်အသက်မသေးလွတ်မြောက်လာသူတွေကကျောင်းတွေမှာနောက်ထပ်ပြစ်ခတ်မှုတွေမဖြစ်ရေးထိရောက်တဲ့ဆောင်ရွက်မှုတွေတောင်းဆိုဖို့နောက်လာထဲမှာမြို့တော်ဝါရှင်တန်နဲ့နိုင်ငံတွင်းကအချက်အချာမျိုးတွေမှာချိတက်မဲ့အကြောင်းကြေညာလိုက်ပါတယ်။အသက်တွေမဆုံးရှုံးရစေဖို့ကျောင်းသားတွေအနေနဲ့ချိတက်ကြမှာဖြစ်တယ်လို့ကျောင်းသူတို့ဖြစ်တဲ့ကင်မရွန်ကက်စီကမနေ့တနင်္ဂနွေနေ့က ABC ရုပ်သံကိုပြောဆိုခဲ့တာပါ။အမျိုးသားရိုက်ဖဲအသင်းထံကနေငွေကြေးလက်ခံနေတဲ့နိုင်ငံရေးသမားတွေအဆက်တရားရသွားစေရကလည်းအခုချိတက်ပွဲရဲ့အကြောင်းရင်းတစ်ရဖြစ်တယ်လို့ကက်စီကပြောဆိုခဲ့ပါတယ်။ဒီလိုကြောင်းရုံးပွဲကိစ္စတွေကိုဥတီစေတဲ့တနက်ကင်ဆောင်မှုအလေးအထတွေကိုအမျိုးသားရိုက်ဖဲအသင်းကမြင့်တင်ဆောင်ရွက်နေတာလို့လည်းသူမကပြောဆိုပါတယ်။သမရထရန်ကတော့နားထောင်မဲ့အစည်းအဝေးလိုနာမည်ပေးထားတဲ့တွဲဆောင်ပွဲတစ်ခုကိုလာမဲ့ဗုဒ္ဓဦးနေမှာအထက်တန်းကျောင်းသားတွေဆရာတွေနဲ့ပြုလုပ်မယ်လို့သမရအင်ဗျူရောကပြောဆိုထားပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ Florida ပြည်နယ် Parkland က Majority Stoneman Douglas အထက်တန်းကျောင်းမှာလူ18ဦးသေဆုံးခဲ့ရတဲ့ပြစ်ခတ်မှုမဖြစ်ခင်တလလောက်ကတည်းကတနတ်သမား Nicholas Cruz ဘက်ကဒီလိုလုပ်မဲ့အရေးအယောင်တွေတွေးခွဲရပေမဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ဘက်ကအရေးယူဆောင်ရွက်ဖို့လေ့ဟင်းခဲ့တဲ့အပေါ်သမ္မတဒေါ်နယ်ထရန့်ကတော့ဝေဖန်ထားပါတယ်ရှင
်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဆွေရဘက်ကကြားဝယ်နှောက်ယှက်တယ်ဆိုတဲ့အမေရိကန်ဆက်ဆွဲမှုတွေအပေါ်ရုရှားဆွေရကဒီနေ့ညှင်းဆိုလိုက်ပါတယ်။ရုရှားဆွေရပြောခွင့်ရဒီမီထရီပက်စကော့ကဒီဆက်ဆွဲချက်တွေကအခြေအမြစ်မရှိဘူးလို့သတင်းတောက်တွေကိုရှင်းပြလိုက်ပါတယ်။သမ္မတထရန့်ဒေါ်နယ်သမ္မတဒေါ်နယ်ထရန့်အမျက်ချက်ရေးအတွက်ရွေးကောက်ပွဲကိုအနောက်ရှက်ပေးတဲ့သတင်းချက်လက်စစ်စင်တရားမဝင်လုပ်ဆောင်မှုနဲ့ရုရှားနိုင်ငံသား73ဦးနဲ့ရုရှားလုပ်ငန်း3ခုတွေကိုအမေရိကန်အထူးစုံစမ်းရေးမှူးရော့ဘတ်မူလာကတရားစွန့်လိုက်ပြီးနောက်ရပ်ပိုင်းအတွင်းမှာပဲအခုလိုရုရှားဘက်ကညှဉ်းဆဲမှုထွက်ပေါ်လာတာပါရုရှားဆိုရနဲ့ပတ်သက်တဲ့စိန့်ပီတာစွန့်မြို့အခြေစိုက်လူမှုကွန်ရက်မီဒီယာအင်တာနက်သုတေသနအေဂျင်စီနဲ့အဓိကဝန်ထမ်း12ယောက်နောက်သူတို့ကိုငွေကြေးထောက်ပံ့ပေးသူတို့ကဒီကိစ္စကိုစီစဉ်ခဲ့တာဆိုပြီး FBI American ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုအကြီးအကဲဟောင်းလည်းဖြစ်တဲ့မူလာကတောက်ကြနေကဆွဲချက်တင်ခဲ့ပါတယ်။ဒီရုရှားတွေဘက်ကထရန့်ရွေးကောက်ပွဲစီအောင်ရဲ့ဖွဲ့ကလူတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားခဲ့တယ်လို့စာမျက်နှာ38မျက်နှာပါဆွဲချက်စာတမ်းမှာဆွဆွဲထားပါတယ်။ဒါပေမဲ့ထရန့်စီအောင်ရဲ့အဖွဲ့ကလူတွေကိုတော့ရုရှားတွေနဲ့ပေါင်းချန်ခဲ့သူဖြစ်ဒီစာတမ်းမှာဆွဆွဲမထားပါဘူး။ American ထောက်လှမ်းရေးတိုင်ဝိုင်နောက်အခု Mr. မူလာတို့ကထရန့်အနိုင်ရရေးအထောက်အကူဖြစ်ဖို့ရွေးကောက်ပွဲပေါ်ရုရှားတို့ကဝင်ပြီးနှောက်ယှက်ခဲ့တယ်လို့ကောက်ချက်ချတာပဲလေသမ္မတထရန့်ဘက်ကတော့သူ့ရဲ့ရွေးကောက်ပွဲစီအောင်ရေးအဖွဲ့နဲ့ရုရှားအကြားပေါင်းချန်ခဲ့တာမရှိဘူးလို့အစင်တစိုက်ခုခံပြောဆိုလာခဲ့တာပါဒါအပြင်သမ္မတထရန့်မဲဆွေရေးလုပ်ငန်းနဲ့ရုရှားပတ်သက်မှုကိုအခုအထူးစစ်ဆေးရမှုမူလာကဆက်စုံစမ်းနေတာတွေပေါ့သမ္မတထရန့်ကမကြေမနက်နဲ့နိုင်တဲ့ချီအင်တာနက်တွင်တာပေါ်တက်ပြီးတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်ခင်ဗျ
အမေရိကန်သမ္မတဒေါ်နယ်ထရန့်မိသားစုပိုင်ကုမ္ပဏီကဆောက်လုပ်မဲ့လူနေအိမ်ယာစီမံကိန်းတွေမှာရင်းနှီးမြှုပ်နှံဖို့ဆုံးဖြတ်ပြီးပြီဆိုရင်တော့အမေရိကန်သမ္မတနဲ့သမ္မတရသားနဲ့တညက်နေခင်တွဲဆောင်ခွင့်အခွင့်အရေးနဲ့အိန္ဒိယရဲ့တန်ဖိုးကြီးအိမ်ယာကိုဝယ်ယူမဲ့သူတွေကိုထူးထူးခြားခြားဆွဲဆောင်နေပါတယ်ဒေါ်နယ်ထရန့်ဂျူနီယာရဲ့ဒီကနေ့တနင်္လာနေ့ကစတဲ့သတင်းတပတ်ကြားအိန္ဒိယနိုင်ငံခီးစဉ်ကအများစိတ်ဝင်စားမှုခံနေရတာပါအိန္ဒိယရဲ့အထင်ကြီးသတင်းစာကြီးတွေရဲ့မျက်နှာဖုံးမှာလဲထရန့်ရောက်လာနေပြီးဖိတ်ကြားခံရသလားဆိုပြီးစာမျက်နှာဖြင့်ကြေညာထားပါတယ်ဖတ်ခင်ဖြစ်သူဒေါ်နယ်ထရန့်သမ္မတဖြစ်ခဲ့ပြီးချိန်ကစလို့ထရန့်ဂျူနီယာကသူ့ညီအဲရစ်နဲ့အတူထရန့် organization ကိုကြီးကြပ်နေတာဖြစ်ပါတယ်အိန္ဒိယကကြော်ညာတွင်မှာတော့ထရန့်ဂျူနီယာရဲ့ဓာတ်ပုံကြီးကိုဖော်ပြထားပြီးအင်ယာခန်းတွေကိုဝယ်ယူဖို့ဖေဖော်ဝါရီလ22ရက်နေ့မတိုင်ခင်စည်းသွင်းချသူတွေအနေနဲ့ထရန့်ဂျူနီယာနဲ့ညစာစာရင်စကားပြောဖို့တက်ရောက်နိုင်မယ်လို့ကြော်ညာထားပါတယ်။ထရန့်အမှတ်တရစိမ့်နဲ့အချက်48ထပ်ပါတာဝါနှစ်ခုကိုဒေသခံလုပ်ငန်းတွေကဆောက်လုပ်ကြမယ်။ညူဒေးလီမြို့ဆောင်ကစီးပွားရေးအချက်အချာဂူရူဂရမ်ကိုထရန့်ဂျူနီယာအရင်ဆုံးဝင်ရောက်မှာပါ။အခန်းပေါင်း250ကျော်ပါမဲ့တန်ဖိုးကြီးလူနေအခန်းတွေကိုတော့ဒေါ်လာတသန်းကနေတသန်းခွဲနှိပါနဲ့ရောင်းချမှာဖြစ်ပါတယ်ရှင်
။အမေရိကန်နိုင်ငံအနေနဲ့မြောက်ကိုရီးယားနဲ့ဆွေးနွေးလူစိတ်အသစ်ဖြစ်ပေါ်လာနေတာကိုပြသထားပေမဲ့မကြာခင်မှာဒီမြောက်ကိုရီးယားနျူကလ িয়ার တပ်တနာကိုဖြည့်ရှင်းနိုင်ဖို့လမ်းကောင်းကောင်းမမြင်သေးဘူးလို့ထုတ်ပြောလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကသူ့အနေနဲ့မြောက်ကိုရီးယားနဲ့ဆက်သွယ်လမ်းကြောင်းကိုဆက်ဖွင့်ထားပြီးကင်ဂျွန်အန်အစိုးရဘက်ကတွစ်ဆုံဆွေးနွေးအသင့်ဖြစ်တဲ့အနေထားပြောလာမှာကိုနားဆင်ထားတယ်လို့တနင်္ဂနွေနေ့ကထုတ်ပြောလိုက်ပါတယ်။အခုလိုအမေရိကန်ဘက်ကဒီမြောက်ကိုရီးယားနဲ့ဆွေးနွေးနိုင်မှုအပေါ်သဘောထားပြောပြောင်းလာတာကတောင်ကိုရီးယားသမ္မတမွန်ဂျေအင်းအနေနဲ့အိုလံပစ်ပွဲကိုတန်တမာရေးအခွင့်အလမ်းဖြစ်သုံးပြီးမြောက်ကိုရီးယားနဲ့ဆင့်မြင့်ဆွေးနွေးပွဲလမ်းဖွင့်ပြီးတုံ့ပြန်လိုက်တဲ့သဘောလိုသုံးသပ်မှုတွေရှိနေပါတယ်။အမေရိကန်အနေနဲ့အရင်စီးရီးယားကြိုတင်ကာကွယ်မှုတိုက်ခိုက်မှုတွေလုပ်သွားဖို့တောင်ကိုရီးယားနဲ့ပြောဆိုဆွေးနွေးခဲ့ရတာကနေအခုလိုပြောင်းလာတာကမြောက်ကိုရီးယားအနေနဲ့အိုလံပစ်ပွဲမှာပါဖို့သဘောတူပြီးမနှစ်နှောင်းပိုင်းကစကနောက်ထပ်နျူကလ িয়ার ကျူးပတ်မှုနဲ့ဒုံးကျည်ဆက်သက်ပြစ်လင့်မှုတွေကိုခေတ္တရပ်ဆိုင်လာခဲ့ပြီးမှဖြစ်လာတာပါအခုလိုမြောက်ကိုရီးယားဘက်ကတင်းမာမှုဖြစ်လာနိုင်တာတွေကိုရှော့ချခဲ့ပြီးအမေရိကန်ဘက်ကလည်းတောင်ကိုရီးယားနဲ့ပုံမှန်လုပ်တဲ့စီးရီးလက်ချက်တွေကိုနောက်ရှေ့ပေးခဲ့ကအိုလံပစ်ပွဲနောက်ပိုင်းမှာလုပ်ဖို့အစီအစဉ်ထားပါတယ်ခင်ဗျာ
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုးလုံနေရတဲ့ရိုဟင်ဂျာတွေဘေးမတည်ရန်မခဂုံတိတ်ခါရှိရှိနဲ့ကိုယ်စံနာနဲ့အညီဌာနေပြန်နိုင်ရေးလုံခြုံရေးအပါအဝင်ကျုံ့တွင်နေရတဲ့အခက်အခဲတွေကိုမြန်မာအစိုးရဘက်ကဖြေရှင်းဆောင်ရွက်ဖို့နိုင်ငံတကာတန်တမာအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ရခိုင်ကြံပေးကော်မရှင်ရဲ့နောက်ဆုံးအစည်းအခမ်းစာပါအကြံပြုချက်တွေအတိုင်းလုံခြုံရေးလွတ်လပ်စွာသွားလာခွင့်အတမွေးဝမ်းကြောင်းလောက်ကင်စားတော့ခွင့်ပညာရေးကျန်းမာရေးနိုင်ငံသားဖြစ်ရေးတရားဝင်နေထိုင်ခွင့်အနေအထားမျိုးကိုမြန်မာအစိုးရဘက်ကဆောင်ရွက်ဖို့မျှော်လင့်ကြောင်းတန်တမန်ကိုယ်စားလှယ်အဖွဲ့ကတိုက်တွန်းတာဖြစ်ပါတယ်။ရိုဟင်ဂျာတွေဌာနေပြန်လာနိုင်ရေးမြန်မာအစိုးရဘက်ကနေရာထိုင်ခင်းပြင်ဆင်ထားတာတွေကိုနိုင်ငံတကာတန်တမန်အဖွဲ့ကကွင်းစင်လေ့လာခဲ့တာဖြစ်ပါတယ်။ဒေတာရင်းပို့ပြီးတော့ဝင်ရောက်ခွင့်ဟာဆိုရင်လေလက်တွေ့အခြေအနေတွေကိုပို့ပြီးတော့နားလည်နိုင်စီမှာဖြစ်တယ်လို့ဌာနေပြန်ရေးလုပ်ငန်းတွေကိုလည်းထောက်ပံ့ခွင့်ရမှာဖြစ်တဲ့အကြောင်းလူသားချင်းစာနာထောက်ကူမှုတွေကိုလည်းဖြည့်တင်းခွင့်ရစီမှာဖြစ်တယ်လို့တန်တမန်အဖွဲ့ကပြောဆိုထားပါတယ်။ဩစတြေးလျချက်ဒိမတ်ဥရောပတမကပြင်သစ်ဂျာမနီအီတလီနယ်သာလန်နယူးဇီလန်နောက်နော်ဝေးဆွီဒင်တူရကီနဲ့အမေရိကန်တန်တမန်တွေမြန်မာအစိုးရအစီအစဉ်နဲ့ရခိုင်ပြည်နယ်ကဒုက္ခသည်ပြန်လည်လက်ခံရေးပြင်ဆင်ထားတာတွေကိုမကြာခင်ရပ်ပိုင်းကတွားရောက်ကြည့်ရှုခဲ့ကြတာဖြစ်ပါတယ
်။တောင်ကိုရီးယားနိုင်ငံပျောင်ချန်းဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာရုရှားအားကစားသမားတူတမ်းမြစ်ဆေးသုံးခဲ့တယ်လို့သတင်းရဖြစ်နေပါတယ်။အမျိုးသားအမျိုးသမီးတွဲကစားရတဲ့ရေခဲပြင်ဒုပြအားကစားပြိုင်ပွဲမှာရှီရစိတ်ဆူရထားတဲ့အလက်ဆန်ဒါခရက်ရှယ်နက်စကီဟာ2016ခုနှစ်ကဆာလို့တားမြစ်ထားတဲ့မဲလ်တိုနီယမ်တားမြစ်ဆေးသုံးဆွဲတာတွေ့ထားတဲ့အကြောင်းကိုအသင်းကောင်းဆောင်ကတနင်္ဂနွေနေ့ညပိုင်းမှာပြောခဲ့တယ်လို့အသင်းသားတူကဆိုပါတယ်။ဒီအားစာသမားထံကနေဒုတိယကြိမ်ဆေးစစ်ချက်ယူထားပြီးဒီဆေးစစ်ချက်အဖြစ်ကိုတော့24နှစ်အတွင်းသိရမှာဖြစ်တယ်လို့နိုင်ငံတကာအိုလံပစ်အားကစားကော်မတီကဒီနေ့ထုတ်ပြောလိုက်ပါတယ်။ တကယ်လို့ဒုတိယကြိမ်ဒီစစ်စစ်ချက်မှာလည်းတာမင်ဆေးသုံးဆွဲထားတယ်ဆိုတာကိုအတည်ပြုနိုင်ရင်တော့ရုရှားရေခဲပြင်ဒုပြအားကစားသင်းအနေနဲ့ရှင်ပြိုင်ခွင့်ပြင်ရတော့မှာမဟုတ်တယ်လို့အိုလံပစ်ပိတ်ပွဲအခမ်းအနားမှာလည်းအမျိုးသားလန်ကန်ဆောင်ချီတက်ခွင့်ရမှာမဟုတ်ပါဘူးရုရှားရေခဲပြင်ဒုပြအားကစားသမဂ္ဂအကြီးအကဲဒီမီထရီရှစ်ဆက်ကတော့ဒီအားကစားသမားရဲ့အစားအသောက်တွေထဲမှာတာမင်ဆေးအထက်ခံရတာဖြစ်နိုင်ပြီးဒါဟာတခြားပြိုင်ဘက်အားကစားသမားတွေရုရှားရဲ့နိုင်ငံရေးပြိုင်ဘက်တွေရဲ့လက်ချက်ဖြစ်နိုင်တယ်လို့ပြောဆိုထားပါတယ်ရုရှားနာမည်ကျော်တင်နစ်အားကစားသမားမာရီယာရှာရာပူဗာဟာလည်းပြီးခဲ့တဲ့2016ခုနှစ်ဩစတြေးလျ Open တင်နစ်ပြိုင်ပွဲမှာအလားတူတာမင်ဆေးသုံးဆက်တာတွေ့ခဲ့ရပြီးနောက်အားကစားပြိုင်ပွဲကနေ15လကြာရပ်ဆိုင်းခံခဲ့ရပူပါတယ်ခင်ဗျာ
အီရန်နိုင်ငံမှာလူပေါင်း65ဦးလိုက်ပါသွားတဲ့လေရင်ပြတ်ကျခဲ့ပြီးနောက်မှာတော့ရှာပွေကယ်ဆယ်ရေးအဖွဲ့တွေရာသီဥတုနဲ့တောင်ထူတတ်တဲ့မြေပြင်အခြေအနေတွေကြောင့်ဒီကနေ့မှာစူးစမ်းရှာပွေနေကြပါတယ်အစမန်လေးချောင်းနိုင်ငံလေရင်တစေမိနစ်တနင်္ဂနွေနေ့မနက်ပိုင်းကမြို့တော်တေရန်ကနေအစ်စဖာဟန်ပြည်နယ်ယဇူးမြို့ကိုပြန်တန်းခဲ့တာမှာဇက်ခရော့စ်တောင်ငန်းနေပေါ်ပြက်ကျခဲ့တာဖြစ်ပါတယ်။လင်းပေါ်မှာလိုက်ပါသွားသူအလုံးတို့တည်ဆုံခဲ့ပါတယ်ရှင
်။အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းပေါ်ကစင်နာပန်းမီးတောင်ဒီနေ့ပတ်ကွဲရမှာမီးတောင်ကထွက်ထွက်မီးခိုးနဲ့ပြာမှုန့်တွေမီတာ9000ကျော်ပတ်ဝန်းကျင်လေလုထဲပြန့်နှံ့ခဲ့ပါတယ်။ဒီနေ့မနက်ပိုင်းမီးတောင်ပတ်ကွဲခြင်းကဆက်လို့အသေးပြောင်းတဲ့တရားရသူတော့မရှိသေးပဲနိုင်ငံမရှိသေးဘူးလို့နိုင်ငံတော်တဘာဝဘေးဒုက္ခတန်ရှော့ပေါ်ရေးအေဂျင်စီကပြောပါတယ်မီးတောင်တစ်ဝိုက်9ကီလိုမီတာပတ်လည်အနေနဲ့ရှိတဲ့ဆုံပြသတ်မှတ်ထားတဲ့နေရာမှာနေထိုင်သူမရှိပေမဲ့မီးတောင်ကထွက်တဲ့ပြာမုံတွေကတော့ဒီသတ်မှတ်ဆုံပြဘက်ကယာနဲ့ချီတဲ့နေအိမ်တွေကိုပြန့်နှံ့ဖုံးလွှမ်းသွားခဲ့ပါတယ်ခင်ဗ
ျနောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုဝင်းမင်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီအနေနဲ့ဒီညီညွတ်ရေးကိုပြက်ပြားစေမယ့်ပါတီတွင်းအုပ်စုဖွဲ့တာတွေကိုမလုပ်ကြဖို့ပါတီရဲ့ဗဟိုစည်းကမ်းထိန်းသိမ်းအဖွဲ့ခေါင်းဆောင်ဦးညံဝင်းကပြောဆိုလိုက်ပါတယ်။နိုင်ငံရေးပါတီဖြစ်တဲ့အလျောက်ပြည်သူတွေရဲ့ထောက်ခံမှုရမှာရည်တည်လို့ရနိုင်မှာဖြစ်တဲ့အတွက်ပြည်သူကိုအလုံကျွေးပြုနိုင်အောင်လူလူနဲ့ထိတွေ့နေဖို့လိုအပ်ကြောင်းလည်းသူကပြောပါတယ်။အပြည့်အစုံကိုတော့ကိုစုံဝင်းလိုင်ကပြောပြပေးပါရှင်။
ကြရပြည်နယ်လွန်ကော်မြို့နယ်မှာဖေဖော်ဝါရီလ18ရက်တနင်္ဂနွေနေ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတဲကိုလူ2000ကျော်ဝင်ရောက်ခဲ့တဲ့ပါတီအဆိုပြုလွှာပေးရပွဲအခမ်းအနားမှာအဖွဲ့ချုပ်အတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေပါတီအပေါ်ပြင်ပကဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ပါတီဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ခေါင်းဆောင်အဖြစ်ပြီးခဲ့တဲ့ဖေဖော်ဝါရီလ29ရက်နေ့ကစတင်တာဝန်ယူပြီးတဲ့နောက်ပထမဆုံးအကြိမ်ဥညာဝင်းကတတိပေးပြောကြားလိုက်တာဖြစ်ပါတယ်နိုင်ငံရေးအရာမှန်ကန်မှုကိုမစင်စားပဲပါတီတွင်းအုပ်စုဖွဲ့တာတွေတူလူကိုလူဘက်ကိုပဲရက်တီလှုပ်ဆောင်တာတွေမြင်တွေ့နေရတဲ့အတွက်တရားပြည်နယ်အခမ်းအနားအတွင်းတနင်္ဂနွေနေ့ကသူ့အနေနဲ့အဲ့ဒီလိုထည့်သွင်းပြောဆိုခဲ့ခြင်းဖြစ်တယ်လို့ဦးညောင်ဝင်းက VOA ကိုပြောပါတယ
်။ဒုက္ခအတိုင်းပဲကျွန်တော်တို့အုပ်စုဖွဲ့တာတူလူနဲ့ကိုယ်စားဝင်လုံးမှာနိုင်ငံရေးအရာမှန်ကန်မှုကိုမစင်စားဘူးတူလူပဲဘလူဘက်ကရမယ်ဒီလိုတော့ငါတို့နဲ့ပါတူရညာတူရဒီလိုစိတ်ပူမျိုးတွေကကျွန်တော်ညွှန်ရည်အတွက်ထိုက်တယ်လေအဲဒါမျိုးတွေမရှိဘဲနဲ့စိတ်ရှိသီးကောင်ညွှန်ရည်လုပ်ဖို့ကျွန်တော်တိုက်တောင်
းဟုတ်ကဲ့ပါတီတင်းမှာအုပ်စုဖွဲ့ကြတဲ့အနေအထားမျိုးတွေကိုညံ့ကြားလို့
ဟုတ်ပါတယ်ဟုတ်ပါတယ
်အခုနောက်ပိုင်းအဖွဲ့ချုပ်ရဲ့ရက်တီလှုပ်ဆောင်ချက်တွေအပါအဝင်အနယ်ဒီအစိုးရရဲ့မူဝါဒတွေအပေါ်အပြင်မှာဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတာတွေကိုလည်းသူ့အနေနဲ့ကြားသိနေရကြောင်းဦးညံဝင်းကပြောပါတယ
်အဲ့ဒါကြားတာလည်းပါတာပေါ့ကျွန်တော်တို့ကပါတီတွေမှာရှိနေတော့ပါတီရောမှာဖြစ်နေတာလေးကိုလည်းကျွန်တော်တို့သိနေတယ်လေ။အဲကြောင့်အဲဒါလေးကိုသိကျင်နေအောင်ကျွန်တော်ပြောတာပါ
။နိုင်ငံရေးပါတီတခုဖြစ်တဲ့အတွက်လူထုကိုအကျိုးပြုနိုင်မဲ့လုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့ကိုယ့်အချင်းချင်းညီညွတ်ကြဖို့လိုအပ်တယ်ဆိုတာကိုပါတီဝင်တွေကိုအသိပေးလိုတဲ့သဘောနဲ့ပြောဆိုခြင်းဖြစ်တယ်ဆိုတာကိုလည်းဦးညောင်ဝင်းကပြောပါတယ
်။နိုင်ငံရေးနဲ့ညီညွတ်ရေးကျွန်တော်ပြောတာအဓိကအစီကျွန်တော်တို့နိုင်ငံရေးပါတီတရားဖြစ်တဲ့အဖွဲ့ချုပ်ကဖြစ်ကိုလူချင်းနဲ့ဒီမိုကရေစီပန်းနိုင်ကိုသွားခြင်းတရားတွေကိုသိရှိရမသိရမကျွန်တော်ညီညွတ်ရေးကိုဥတည်တဲ့အလုပ်ကိုလုပ်အောင်ဟိုဒါကိုကျွန်တော်ပြောချင်တဲ့သဘောကျွန်တော်တို့နိုင်ငံရေးပါတီကသူတို့မပါဘဲနဲ့ပြည်သူမတော်တာပဲနဲ့ရည်တည်လို့လည်းမရပါဘူးပြောပြည်သူထောက်ခံမှုဆိုရင်ပြည်သူတွေကိုပါအလုပ်ချေချွနိုင်မယ်အဲအလုပ်ချေချွဖို့ကခေဟာအသင့်တော်လဲဆိုတာကဒါလူလူနဲ့ထိတွေ့တော့အရေးကြီးတာထိတွေ့မှုတွေအစဉ်ဆက်အစဉ်မပြတ်ရှိနေမှကျွန်တော်တို့လူလူအကျိုးကိုဆွဲဆောင်မှာအဲ့ဒါကိုကျွန်တော်ပြောတာပါ
ဒါပြင် NLD ပါတီရဲ့အဓိကနိုင်ငံရေးညီမှန်းချက်တွေထဲမှာတစ်ခုအပါအဝင်ဖြစ်တဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လည်းလက်ရှိမှာစူးစမ်းဆောင်ရွက်နေကြောင်းဦးညောင်ဝင်းကဆက်ပြောပါတယ
်။သူတို့ဘက်ကလည်းတကယ် reality ကိုသိနာတကယ်ဖြစ်မှန်ပါလိမ့်လို့ဆိုတော့သူကအဖြစ်မှန်ကိုမစဉ်းစားဘဲနဲ့ ပေါ်ကြီးကြီးကောင်တွေဟိုကာကွယ်မယ်မထိခိုက်တရားဘူးပြောနေလို့ရှိရင်ဒါပန်းနိုင်ကိုရောက်မှာမဟုတ်ဘူးဟောကျွန်တော်တို့လူကျင်တာလည်းခေတ်ခေတ်ကအဲ့ဒါပါပဲကျွန်တော်တို့အားလုံးတတ်မတော်ပါပဲအားလုံးညီညွတ်နဲ့အကြောင်းလေးကိုညို့ကျွန်တော်လူကျင်ပါတယ်ဘယ်သူမှမထိခိုက်စေလို့ပါဒါကိုလည်းအစဉ်အမြဲပဲဟောနီလန်းချာနေတယ်ချာလို့ရတဲ့တနေ့ကျွန်တော်တို့လူစားဒီလိုလက်တည်ပြီးကျွန်တော်တို့မှာပါ
အနေဒီပါတီဟာဒီအဝါပေါ့ရွေးကောက်ပွဲမတိုင်ခင်ကလေးကဒီဖွဲ့စည်းပုံပြင်ဖို့ကြီးမားချက်ရှိခဲ့တယ်အဲ့ဒီအတိုင်းလဲဟိုရွေးကောက်ပွဲကာလမှာပြောဆိုစည်းရုံးခဲ့တယ်ပေါ့အဲ့ဒီဟာကတော့အခုထိအထားမြောက်အောင်မြင်နိုင်ခြင်းမရှိသေးတော့အကယ်လို့အနေနဲ့ဘယ်လိုများအချိန်မြင့်လှုပ်ဆောင်မှုစဉ်းစားထားတာမျိုးရှိပါသလဲဆိုလိုချင်တာ2008ဖွဲ့စည်းပုံကိုပြင်ဆင်
ဟုတ်တယ်2008ဖွဲ့စည်းပုံပြင်ဆင်မှုကျွန်တော်အများအားနဲ့ကြိုးစားနေတယ်အများအားနဲ့နှီးကြော်တယ်ကြောင်းနဲ့ကြိုးစားနေတယ်ဒါမျိုးကျွန်တော်တို့ကဒီလိုပဲဒီလိုပဲဆိုမရသေးပဲနဲ့ထုတ်ပြောတာမျိုးကလည်းမသိတော့ဘူးအဲဒါတော့ကျွန်တော်တို့ကြိုးစားနေတယ်ဆိုတာတော့ပဲကျွန်တော်ပြောနေရတာပါဒါကနာနာပြောနိုင်တဲ့အခြေအနေရှိလာရင်ကျွန်တော်ပြောပါမယ
်လူတည့်ရဲ့တခဲနဲ့ထောက်ခံအားပေးမှုနဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရရှိပြီးအစိုးရဖွဲ့နိုင်ခဲ့တဲ့ NLD အစိုးရတက်တန်းဟာလာမယ့်2020ခုနှစ်မှာကုန်ဆုံးတော့မှာဖြစ်ပါတယ်အစိုးရတက်တန်းကြန့်ရှိနေသေးတဲ့အချိန်ကာလအတွင်းမှာ2008ဖွဲ့စည်းပုံကိုပြင်ဆင်နိုင်ရေးအတွက်သူတို့အနေနဲ့အစွမ်းကုန်ကြိုးစားဆောင်ရွက်နေကြောင်းပါတီတာဝန်ရှိသူတွေကပြောဆိုပါတယ်။ဒါပေမဲ့လွတ်တော်အတွင်းအမှတ်နေရာ25ရာခိုင်နှုန်းကိုယူထားတဲ့တပ်မတော်သားကိုယ်စားလှယ်တွေရဲ့ထောက်ခံမှုမရနိုင်တဲ့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးမှာအခက်အခဲတွေ့နေရတာလည်းဖြစ်ပါတယ်။ NLD ပါတီရဲ့ဗဟိုစည်းကမ်းထင်းသိမ်းရေးအဖွဲ့ကတော့အရင်ဦးဝင်းထိန်နေရာမှာဦးညောင်ဝင်းကိုခေါင်းဆောင်ဖြစ်အစားထိုးပြီးလူသစ်တချို့အပါအဝင်အဖွဲ့ဝင်6ဦးနဲ့ပြင်ဆင်ဖွဲ့စည်းလိုက်ကြောင်းဇန်နဝါရီလ29ရက်နေ့နေ့စွဲနဲ့ပါတီကတရားဝင်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ရခိုင်မျိုးသားပါတီညီလာခံကဒီရခိုင်ပြည်နယ်အတွင်းကနိုင်ငံရေးအခြေအနေတွေရှုပ်ထွေးနေတာကြောင့်ရက်ရွှေ့ဆိုင်လိုက်ရတဲ့သတင်းကိုမတင်ပြပေးခင်မှာပဲ NCA အပြည့်ရဲ့ဆယ်ဝက်ရဲ့ထိုင်းနိုင်ငံကအစည်းအဝေးကြောင်းကိုပြောပြပေးချင်ပါတယ်မွန်ပြည်သည့်ပါတီနဲ့လာဟူဒီမိုကရက်တစ်အစည်းအရုံးတို့ပါဝင်တဲ့ NCA အပြည့်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့ရဲ့အစည်းအဝေးကိုထိုင်းနိုင်ငံမှာနှစ်ရက်တာကျင်းပခဲ့တာမှာတော့ဒီကနေ့မှာကျင်းပပြီးစီးသွားပြီဖြစ်ပါတယ်ဒီအစည်းအဝေးမှာတော့မြန်မာအစိုးရနဲ့ NCA အပြည့်ရလက်မှတ်ထိုးမှုနဲ့ပတ်သက်ပြီးအကောင့်ထည့်မှုဖော်မှုဆိုင်ရာလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့တယ်လို့အဖွဲ့ရဲ့တာဝန်ရှိသူတွေကပြောပါတယ်သတင်းပြည်စုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါဒီစည်းဝေးမှာ NCA လက်မှတ်ရည်သူစားတဲ့မွန်ပြည်သူပါတီနဲ့လာဟုဒီမိုကရက်တစ်စီယုံစုနဲ့ရှေ့ဆက်လက်သွဲဆောင်ရွက်နိုင်ဖို့အနေအထားကိုဆွေးနွေးခဲ့တယ်လို့ KNU ကရင်မျိုးသားစီယုံသူတွေတွင်းမှုပတူစောသားတို့မှုက VOA ကိုခုလူပြောပါတယ
်အစည်းအဝေးကတော့အဓိကတော့ကျွန်တော်တို့ဒီ EO လက်မှတ်ရည်သူစားတဲ့ခြေဖွဲ့ကြားထဲမှာဒီပူပေါင်းဆောင်ရွက်လုပ်မယ်ဆိုတဲ့အခြေအနေရှိတာပါဒီလက်မှတ်ရည်သူစားတဲ့အဖွဲ့အစည်းတွေကတော့NCA လက်မှတ်ထိုးပြီးလို့ရှိရင်ကျွန်တော်တို့ CIGM ပေါ်လာမယ်ပြီးလို့ရှိရင် CCDC တို့ GMC တို့အစည်းအဝေးထဲမှာတရားဝင်ရှင်ပို့တဲ့စိတ်ဓာတ်တွေလုပ်ရမှာပါတော့ဒါကပြည်နယ်ခံစားဖြစ်သွားတာ
မွန်ပြည်သူပါတီအနေနဲ့ကတော့ပြည်တော်စုငင်းချမ်းရေးဆွေးနွေးရေးပူးတွဲကော်မတီ UPDGC နဲ့ပြည်ခတ်တက်ခတ်မှုရက်စက်ရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီပူးတွဲဆောက်ကြည့်ရေးကော်မတီ GMC တို့မှကိုယ်စားလှယ်တွေပါဝင်လာနိုင်မှာဖြစ်ပေမဲ့လာဟုဒီမိုကရက်တစ်စီယုံအနေနဲ့ကတော့ GNC ဖွဲ့မှာပါဝင်နိုင်ဖို့မဖြစ်နိုင်ဘူးလို့ပဒုစောတာသူမှုကပြောပါတယ်
။လာဟုဒီမိုကရက်တစ်ပါတီကတော့အကျဉ်းလက်မှတ်ရေးသူ့မချစ်ခင်မှာပြည်နယ်နိုင်ငံတော်ကတောင်းရှိတဲ့အစိုးရဒီတပ်တော်ကတောင်းဆိုရတဲ့သဘောပြီးထားတဲ့အချက်တွေအရာတော့သူ GNC မှာတော့ဇေမပါဘူးပေါ့နော်။ဒါကြောင့်သူတို့ EU ဆက်ရဲ့ဟိုပူပေါင်းဆောင်ရည်ပြည်နယ်ပိုင်းနဲ့ပါဝင်သွားဖို့ရှိတယ
်။မွန်ပြည်သူပါတီနဲ့လာဟုဒီမိုကရက်တစ်စီယုံတို့ဟာဖေဖော်ဝါရီလ23ရက်နေ့မှာအစိုးရနဲ့ NCA လက်မှတ်ရေးထိုးနိုင်ခဲ့တာပါ။ဒီလက်မှတ်ရေးထိုးနိုင်တာငင်းချမ်းရေးအတွက်အပေါင်းလက္ခဏာတစ်ခုလို့ဘသူစောသားသူမှုကပြောပါတယ်။မွန်ပြည်သူပါတီနဲ့လာဟုဒီမိုကရက်တစ်စီယုံတို့ဟာ UNSC ကိုညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်ဖြစ်နေတယ်လို့ဒီလိုလက်မှတ်ရေးထိုးလိုက်တဲ့အတွက် UNSC တွင်ပါဝင်လေမလားဆိုတဲ့အပေါ်ဘသူစောသားသူမှုကခုလိုအမြင်ရှိပါတယ
်။သူ UNSC ရဲ့ရုပ်ပေါ်မှာမူတည်နေတဲ့စိတ်ကိစ္စတော့ကျွန်တော်တို့ရဲ့NCA တောင်းတဲ့ပုံမူခံရနေတဲ့အစည်းအဝေးမှာတော့ကျွန်တော်ပြောဆိုခဲ့တာမရှိဘူး
။မွန်ပြည်သူပါတီပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလှကတော့ MLSP အနေနဲ့ UNSC တွင်ဆက်လက်ပါဝင်သွားမယ်လို့ပြောဆိုခဲ့ပေမဲ့လည်းရှေ့ဆက်ပါဝင်မှုအခြေအနေကိုတော့မသိရသေးပါဘူး။ UNSC ဖွဲ့ထဲမှာကရင်နေမျိုးရသုသက်ရေးပါတီ၊ရခိုင်မျိုးရကောင်စီဖွဲ့တို့ NCA လက်မှတ်မရေးသူနိုင်သေးပါဘူး။UNSC ရဲ့မူရ၃ဖွဲ့ရှိမှသာလဲဖွဲ့စည်းပုံပြည်မှာဖြစ်လို့မွန်ပြည်သူပါတီနဲ့လာဟုဖွဲ့တို့အနေနဲ့ ยูเอสซีพอร์ตเวนสเลชิมิชิสุดาปอมาลามเอสซีเวมาสเลฟิชาตัวเมลูยูเอสซีประกันทุกอย่างมุ่งลุชินีบาร์เนตัดเป็นอันซีเลมายิ่งดูทาร์เรพอร์ตชีดาติดารุมาอเมริกาเซนังงานยิ่งสุนีบัวเรพิลูกบีมาตาลีตัดยาเจนัสเตียสุเปลูกยิ่งลากังกูเจมบาร์เตนลุเลอซีเวตเวมาทับยาสุนีมุ่งลุชินีบาร์เนเลชิอันซีเลมายิ่งดูบีกเรตตอมายชามิตามรออาซีเอสเอสเอส ยังคันบีลุ่มยังยี่ปาร์ตี้เอลพีติดารุมาอเมริกาเซนังงานยี่สุนีบัวเจมบาปุตัวลุทุจูสุนีบัวเจมบาคุยมายาดีเรชินีมาชินีบาร์เอุตัยเซนสุยาเลสมาเกนยูเกมิวราซิโอตองบ้านชามิตามรออาซีเอสเอสเอสเอ ยังคันมีลุ่มยังยี่ปาร์ตี้เอลพีซาชีเดอพ่อชิพพ่อกันเลยอันซีเลมายี่ทุนนั่งแค่ดูอันนี้สุยาเลสมารอมุ่งยี่ปาร์ตี้เนี่ยล่าหูตัวมุกเรตเซียงดูอันซีเลมายี่ทุนนั่งแค่บาร์เลยยูเอสซีพอร์ตอยู่ใช่ไหมก็ยังมีมิวราตุตัยยี่ปาร์ตี้ยังคันมิวราคอนซีพอร์ตอันซีเลมามียี่ทุนนั่งที่ดูยูดูบลูเอสซีว่าบีตัวซีนิโยยี่พ่ออุสังเลยอยากไปดีตากันแต่ยังได้เล่นกันพ่อคนนู้นพ่อกันเลยอันซีหลังจากกูเลมาคันที่ดูก็ยังอู้กับเชนุลายี่
ဒါကတော့ဒီအခုလတလုံးမှာပဲလက်မှတ်ရေးထိုးလိုက်တဲ့မွန်ပြည်သိပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ပါပါဝင်တဲ့ NCA အပြည့်ရဲ့တိုင်းဒေသနဲ့ကိုက်အဖွဲ့ဆယ်ဘွဲ့ရဲ့ထိုင်းနိုင်ငံကအစည်းအဝေးကြောင့်ထိုင်းခြေဆိုင်ပြည်ဝေးသတင်းတော့နိုင်ကိုအိမ်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်မျိုးသားပါတီရဲ့နှီးလာခံရက်ရွှေဆိုင်လိုက်ရတဲ့အကြောင်းကို င်းပါတီတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ညီလာခံကိုအခုနှစ်အစောပိုင်းအစား2019ခုနှစ်နှစ်ဦးပိုင်းလောက်မှမှကျင်းပဖြစ်ဖို့ရည်ရွယ်ထားတယ်လို့လည်းပါတီတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားတာနားဆင်ပါရှင်။
ဒုတိယကြိမ်ကျင်းပမယ့်ရခိုင်မျိုးသားပါတီညီလာခံကိုရခိုင်ပြည်နယ်မှာနိုင်ငံရေးအခြေအနေရှုပ်ထွေးနေတာတွေဖြစ်ပေါ်နေတာကြောင့်ပါတီညီလာခံကျင်းပတာကိုနောက်ဆုတ်လိုက်တာဖြစ်ပါတယ်။မြောက်ဦးပဋိပက္ခရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေပါတီရဲ့ဥက္ကဋ္ဌဖြစ်သူဒေါက်တာအေးမောင်ဖမ်းဆီးခံရရတာတွေကြောင့်အခုလိုနောက်ဆုတ်လိုက်ရတာဖြစ်ပါတယ်။အခုလိုပါတီညီလာခံနောက်ဆုတ်လိုက်တာနဲ့ပတ်သက်လို့ပါတီအထွေထွေအတွင်းရေးမှူးဦးထောင်အောင်ကျော်ကအခုလိုပြောပါတယ
်။ရခိုင်အမျိုးသားပါတီအနေနဲ့အခုလောလောဆယ်ဖြစ်ပျက်နေတဲ့ရခိုင်ပြည်နယ်ရဲ့နိုင်ငံရေးအခြေအနေတွေဟာတော်တော်ကိုချုပ်ထွေးနေတယ်။ဖြစ်သွားတာဒီလက်ဆရာလိုလက်ရှိမှာပေါ့မောင်တော်ပြဿနာတွေနောက်မြောက်ဦးပြဿနာတွေနောက်ကျွန်တော်တို့ပါတီရဲ့ဥက္ကဋ္ဌအဖမ်းဆီးခံရတာဒီအဲ့လိုကိစ္စတွေပေါ့လက်ရှိရခိုင်ပြည်နယ်ရဲ့နိုင်ငံရေးဖြစ်ပေါ်နေတဲ့အခြေအနေတွေအပေါ်မှာဒီ2018မှာတော့ဘလို့နည်းနဲ့မှကျွန်တော်တို့ဟိုညီလာခံလုပ်နိုင်မဲ့အခြေအနေမရှိဘူးလို့သုံးသပ်ပါတယ်။ဒါပေမဲ့ဒီကျွန်တော်တို့ကျင်းပခဲ့တဲ့ဒီ56ခုမှာလုပ်ခဲ့တဲ့ဒီဇန်နဝါရီ56ခုမှာလုပ်ခဲ့တဲ့ဘိုးကော်မတီအစည်းအဝေးကနေဘယ်အချိန်ဘယ်လမ်းမှာလုပ်မယ်လို့ကျွန်တော်တို့ကဆုံးဖြတ်ချက်ချပေးခဲ့တာမရှိခဲ့ဘူးခင်ဗျ။အဲ့ဒါကြောင့်ကျွန်တော်တို့ကဒီကျွန်တော်တို့ပါတီညီလာခံကိုကျွန်တော်တို့မလုပ်နိုင်သေးဘူးဆိုတာဖြစ်ပါတယ်။
မြောက်ဦးပြဿနာမဖြစ်ခင်မှာပါတီဥက္ကဋ္ဌဟောင်းဒေါက်တာအေးမောင်ဟာပါတီကနေနှုတ်ထွက်ကြောင်းတရားဝင်စာတင်ထားပြီးဖြစ်ပါတယ်။လက်ရှိမှာတော့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကိုနိုင်ငံတော်တစ္ဆာဖောက်ပြမှုနိုင်ငံတော်အကြီးအကျယ်ပြစ်ဆင်မှုမတရားသိမ်းဆက်သွယ်မှုစတဲ့ပုံမှန်တွင်တရားစွဲဆိုခံထားရပါတယ်။2018ခုနှစ်မှာမကျင်းပနိုင်ပေမဲ့2019ခုနှစ်နှစ်ဦးပိုင်းမှာကျင်းပဖို့ရည်ရထားတယ်လို့လည်းပါတီဒုဥက္ကဋ္ဌဦးခိုင်ပြည်စိုးကပြောပါတယ်
။ကျွန်တော်တို့ဒီ2018မှာလေပထမတော့ဖေရှင်မလုံးမဲ့ဆိုပြီးကျွန်တော်တို့အဲ့လိုဟောရာကြခဲ့တဲ့ခင်ဗျာဒါပေမဲ့ကိုနိုင်ငံရဲ့အခြေအနေအကြောင်းကျွန်တော်တို့2019နိုင်ဦးပိုင်းဆောင်မှာလုံးဖြစ်နေဆိုပြီးတော့အဲ့လိုတို့စဉ်းစားထားတာရှိပါတယ်ဒါပေမဲ့ဒီကိစ္စကိုလည်းကျွန်တော်တို့ဘဟုကော်မတီအစည်းအဝေးခေါ်ပြီးမှဆွံ့ဆောင်းအောင်ပါ
2018ခုနှစ်မှာကျင်းပဖို့စီစဉ်ထားတဲ့ကြားရဲ့ရွေးကောက်ပွဲမှာလည်းရခိုင်မျိုးသားပါတီအနေနဲ့ပြည်သူတွေရဲ့ထောက်ခံမှုပေါ်မူတည်ပြီးဝင်ရောက်ရှင်နိုင်သွားမှာဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ရခိုင်မျိုးသားပါတီအနေနဲ့တနင်္ဂနွေလုံးအတိုင်းအတာနဲ့နေရာပေါင်း89နေရာကိုဝင်ရောက်ရှင်ပြိုင်ရန်မှာနေရာ90ကျော်ကိုအနိုင်ရခဲ့ပါတယ်။ဒါပေမဲ့လည်းပါတီနှစ်ခုကွဲသွားပြီးနောက်ပိုင်းပါတီကနေနှုတ်ထွက်သွားတဲ့လွတ်တော်အမတ်တွေလည်းရှိပါတယ်။ပထမအကြိမ်ပါတီညီလာခံကို2014ခုနှစ်ကတန်တွဲမြို့မှာကျင်းပပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
Tagaro, Yakai Muda Party, Yen Hilagan, Jakai Bine, Dunga, Nanga Yachini, Show Twin Rajao, Yashu, Sailayare, Tringo, Kuta, Unkanga, Timja, Bigger, Pibarishi, Few in Mabaye, Danina, Nina, by Mimabada, Seasonigo, Merigan Birazu, Washington DC, Murugani, Nimasano de Nyako, Nagani, Sen IT, Lainumida, Sako Nasanga, Dosan Hine, Lainamida, Diakuze, Rugani, Daya Tolin Binida, Pibarishi, Akusa Biro, Tain, and Yak Mimalo, the Maria, Tringo, Timja, Bizemare, Tain and My Panga Kaya, Kuraburi, Munerema, Nemahle, Loda Sashi Uha, Ganda Nemima, Nako Pane, Sobido, Pansi Kanyabare, D. Pansi Kanayare, Loda in a Badabi, Kia Kanshin Nebaka, Thro Pesikango, Chopaudes, Ramati, Namlejao, Thro Yatanago, Tanjara, Taiminari, Melo Yajarajao, Kunibo, Kakashi Nide, Lushipia, Loda Maya Kuni, Sawya Penny, Driga, Piovareshi, Train Pizanguro, Tining, Chesai, View it, Dinda, Mae Maga, Train Piputara.
နာစင်ပါရှင်ထိုင်းနိုင်ငံတောင်ပိုင်းဖန်ကားခရိုင်ထဲမှာလုံလုံနေတဲ့မြန်မာလှေလှုပ်သားဆက်ရှိဦးဟာကန့်တတ်နယ်မြေမှာငါးခုဖန်နေဆိုပြီးထိုင်းရနာပိုင်းရဲ့ဖန်စီမှုကိုခံနေရတာပါသူတို့တွေဟာပြစ်မှုကျူးလွန်ကြောင်းလက်မှတ်ရေးထိုးခဲ့တာကြောင့်ထောင်တန်များစက်ခံရွယ်ရှိတယ်ဆိုပြီးဖန်ကားအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားရေးရာနဲ့မှတ်တမ်းရေးရာတာ ตัวอาม่าเนี่ยดีตั้งนานเจ้าด้านบ้านเนี่ยแต่ภาวะบ่เนาะที่ตั้งมาทารายสิเดอะไรอย่างพันลูกเมียเนี่ยไอ้พันลูกเมียเนี่ยมาตัวไอ้งาตัววายนะชอบพันนะชอบพันเอาแต่ไอ้ทรูบักดันเนี่ยพันนะเนาะลีลาสิ่งเหล่านั้นอะกูท้องเนี่ยมาเลยตัวกูคนเดียวกูยงตัวได้ดีสังไห์เนี่ยสังไห์สังเนี่ยเนี่ยโอ้แต่ที่อ่ะโอเคดีดีลูเรียวอาม่ากันเนี่ยเอาลูกเอาตัวลูกวิ่งมาลูกเบียร์เลย
เจ้าเรื่องวันนี้ถ้าเกิดเรื่องดีมุ่ยจะโน้ตจีจีเด็กค่ะดีมุ่ยปลุกมาอาม่ากันไม่ได้หมดเลยดีสังไห์ไม่ยอมยิ่งจะได้ใช่ไหมตัวเว้นขันเว้นขันเนี่ยบอกอย่าพี่มุ่ยจูบเลยนะสุดยอดตัวแล้วมันทัวร์วีบีเด็ดแม่ต้องโอ้ยงานนี้จะไหมเว้นขันเนี่ยตัวเจ้าว่านั่นนั่นละไอ้นั่นนี่เนี่ยต้องเนี่ยจอดมือมาไหมแล้วดูมุ่ยเนี่ยที่เราตายพันสิขันนี่อะไรเลยชีเนี่ยไปไหมตัวกูเรื่องอ่ะมุ่ยแต่งจ้าอะไรมาเล่าจ
ဒီကြပါပဲမြန်မာတွေကတော့ဖန်ဆီခံရမှုတွေရှိနေတယ်လို့လဲသူကဆိုပါတယ်ရှိမှာအဲ့လိုပဲပမာတွေကြာနေအများကြီးပဲတိုင်းမဲ့လူကမရှိဘူးတိုင်းမဲ့လူလည်းမရှိဘူးလေတရားကတကယ်တကယ်အရေးယူရမှာဗျာဒီပဲ့နေပေါ့ဒီမောင်းနေလူနဲ့ဒီတို့ရဲ့ဟိုဘောငါးဆရာပေါ့ဒီလူတွေကအဓိကပဲသူတို့ခိုင်းသူတို့ခိုင်းနေနေမှာဒီအလုပ်လေသားတွေဟာ ခါနာလေးပဲနေရလို့တယ်ပဲနေရမလို့တရားဝင်တယ်သူတို့အလုပ်မို့သူတို့မတည်ဘူးတင်ရပြီငါဖမ်းတဲ့ဒီညောင်ငါဝိုင်းလို့ရပြီသူတို့ဝိုင်းတာသူတို့လုတ်ရတယ်အဲ့ဒါကိုဖမ်းခံရတော့ဗမာတွေပဲဖမ်းခံတယ်ဒါကခိုးပြီးတော့ဝိုင်းတာကိုပြောရရင်အဲ့ဒါကိုလုတ်တာဒီဒါဒီသားတွေကလုတ်တာဟိုလှီသားတွေကအဲ့ဒီကိုလှီပေါင်းသွားလို့မှမရတာဗျာယူလေးပဲကျွန်တော်ပြောတာခုချင်းလေးဒီဖမ်းခံတဲ့ခါကျတော့သူတို့ ဒီလိုပဲဒီတို့ကဟိုအမကနဲ့အပြင်မှာရှိတယ်လေခုထိုင်းနိုင်ငံထဲမှာရှေ့ပြောင်းလို့တမတုံးတန်းထက်မနေရှိနေပြီလေလုတ်သားအဖြစ်လောက်ကင်နေကြတယ်မြန်မာတွေကအများစုဖြစ်ရှိနေတာပါအရင်တုန်းကတော့လေလုတ်သားတော်များများကိုတရားဝင်ခန့်ထားကြပြီမဲ့နောက်ပိုင်းမှာတော့လေလုတ်သားတွေကိုကျွန်တော်တို့ခွဲခိုင်းစင်မှုတွေရှိနေတယ်ဆိုပြီးလူခွင့်ရေးအဖွဲ့အစည်းတွေရဲ့အစီရင်ခံစာတွေထွက်လာပြီးမှာတော့လေလုတ်သားတ ကျွန်တော်တို့ဒီအီကိုလက်မှတ်ရေးထိုးထားတဲ့ဖွဲ့ပြနေတဲ့ရခိုင်ပြည်သူ့ရဲ့ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်အထက်တန်းကြားကိုတိုင်ကြားတာတိုင်ပင်နာတွေမလုပ်ရဲကြတဲ့အတွက်ကူညီဖို့အတွက်ကလည်းအခက်အခဲရှိနေတယ်လို့လည်းရွှေပြောင်းလို့သမားကြီးဆောင်ရွက်နေသူတွေကဆိုပါတယ်ရှင်
မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညချမ်းသတင်းလွှာအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာ၊ဘလော့ကာတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့သူယုံကြည်အစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေခွန်နာရီအထိလိုင်းတို့မီတာ24-30နှင့်၄၀လိုမှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8:00ကနေ9:00အထိတစ်ချိန်နေ့လယ်12:00ကနေနေ့ခင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းတို 16-19:00မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ပြီးပြီးချင်း9:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြမစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဖေဖော်ဝါရီလ19ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာပါဒီကဏ္ဍတွေကတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရာအစီအစဉ်မှာနားဆင်ရမှာကတော့
ကျွန်မဒီနေ့ပြောချင်တဲ့အကြောင်းအရာကဒီအနောက်နိုင်ငံတွေမှာအခု #MeToo လှုပ်ရှားမှုဆိုတဲ့အကြောင်းအရာဟာမြန်မာနိုင်ငံအပေါ်မှာလှုပ်ခတ်မှုရှိလာ
ဒီကြောင်ပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်ရှင်အခုအရင်ဆုံးစီးပွားရေးကဏ္ဍအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြမလူမှုရင်ဆိုင်နေရတဲ့ကုံစင်းနှုံကြီးတဲ့ထံလျှော်ပါတက်တာဖို့အတွက်ကဘန်အတိုးနှုံလျှော်ချဖို့ဘန်နာငွေကြေးပိုင်းပြုပြင်ပြောင်းလဲဖို့တည်ယူပို့ဆောင်ရေးကဏ္ဍပို့ပြီးတော့မှအဆင်ပြေအောင်လုပ်ပေးဖို့စတဲ့ကိစ္စတွေကိုအမြန်ဆုံးလုပ်ဖို့လိုတယ်လို့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါ်မျိုးချစ်စုကပြောပါတယ်ကုံစင်းလုံးကြအောင်ဘာတွေများလုပ်နိုင်တာရှိပါသလဲစီးပွားရေးကဏ္ဍအမျိုးမျိုးတွေမှာနှစ်ပေါင်း40ကျော်လောက်ကိုင်းခဲ့တဲ့အတွေ့အကြုံရှိထားသူဒေါ်မျိုးချစ်စုကိုကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းထားတာကိုဒီသတင်းမှရဲ့စီးပွားရေးကဏ္ဍမှာပြန်လည်တင်ပြလိုက်ပါတယ်ရှင်
ကားထဲမှာအခုမြေတူဝပြောနေကြတဲ့ရင်ဆိုင်နေကြတဲ့အခက်အခဲပြဿနာဟာဒီကုံစင်းနှုံကြီးမားတဲ့ပြဿနာပေါ့နော်အရင်အစိုးရအဆက်ဆက်လက်ထက်ကလည်းဒီချမှတ်ခဲ့တဲ့စီးပွားရေး policy တွေရဲ့မားရွင်းတဲ့ policy တွေကြောင့်လည်းပါမှာပေါ့သို့တော်လည်းအခုဟာတဖြည်းဖြည်းနဲ့ဟိုတော်တော်လေးကိုလူထုအတွက်အခက်အခဲဖြစ်လာတဲ့အနေအထားကိုရောက်လာနေတယ်ဆိုတော့ဒီပြဿနာဟာဘာကြောင့်ဖြစ်ရတာပါလဲဘယ်လိုများမြင်မိပါလဲခင်ဗျာ
အာကျွန်မမြင်မိတာတော့အဓိကအရေးကြီးဆုံးကဗန်နာရေးစနစ်ပေါ့နိုင်ငံတော်ကတကယ်ချုပ်ကန့်နိုင်တဲ့နိုင်ငံဟိုအတိုးနှုံးသတ်မှတ်ပြီးနိုင်တဲ့စနစ်လို့ယူဆတယ်လေ။ဘာလို့လဲဆိုတော့တနည်းကိုစနစ်ရာဂိုင်းလုံးငွေချေးစနစ်ဖြစ်နေတော့လေ။အဲ့ဒါကိုတိရာဂိုင်းလုံးအထိချမှာပေါ့။အဲ့ဒါ၅နှစ်တန်ထားတော့စီးပွားရေးအောင်မြင်ကြီးစားမှာပေါ့။အဲ့ဒါကကုန်စည်နှုံးအကြီးမြင့်စေခြင်းနဲ့အကြောင်းရင်းပဲလေ။ဒါရဲ့
ဒီနေရာမှာဒီအတိုးနှုံးချဖို့ဆိုတာကရုတ်တရက်ကြီးချရင်တော့သူတို့အခက်အခဲရှိမှာပေါ့နော်။ဒီနိုင်ငံတော်ဘဏ်အနေနဲ့အစိုးရအနေနဲ့ဒီ policy ကိုရုတ်တရက်ဟုတ်ပေါ့အတင်းအာဓမတွန်းလို့မယ်ဆိုရင်တော့ဟုတ်ပေါ့စီးပွားရေးအရာ policy အရာအခက်အခဲရှိနေတာပေါ့ဆိုတော့အန်တီပြောတဲ့စောစောက9နှစ်တန်ဒီကာလအချိန်ယူပြီးတော့လုပ်မယ်ဆိုလို့ရှိရင်ဘယ်လိုပုံစံမျိုးသွားတင်တယ်လို့မြင်ပါတယ်ခင်ဗျာဒီစီးပွားရေးလုပ်ငန်းရှင်တူအနေနဲ့ပြောမယ်ဆိုရင်ဆိုကြပါစို့အခုကတော့စနစ်ရခိုင်လုံးဖြစ်နေတယ်ဒါဆိုလို့ရှိရင်တပွား10နှစ်2019မှာဘယ်လောက်ချတင်တယ်လဲအဲ့လိုမျိုးတဖြည်းဖြည်းသွားတဲ့ step by step များရှိမလား
အဲ step by step လည်းဖြစ်နိုင်ပါတယ်ဒါပေမဲ့ကျွန်မမြင်တာကတော့ပေါ့နော်အချိန်ကတိတ်ရှည်ကြာရှည်စွာနှစ်ပေါင်းများစွာအဲဖြစ်နေတဲ့အတိုးနှုံဖြစ်တဲ့အတွက်ကြောင့်အရင်မြန်အများဆုံးချပြီးနိုင်တော့ကောင်းဆုံးပေါ့နော်တရားခိုင်လို့ဒီတွားမယ်ဆိုရင်ဟိုအူးဆုံးတော့အများကြီးချပြင်ရမှာကျွန်မမြင်တာကတော့အဲ့လိုအရင်မြန်ပေါ့နှစ်လတစ်ကြိမ်ပေါ့နှစ်လတစ်ကြိမ်နှုံးလောက်ကိုဟလာတစ်နှစ်အတွင်းနဲ့တစ်နှစ်အတွင်းကာလမှာအဲ့ဒီတရားခိုင်လို့ဒီရောက်သွားတာကိုလုံးနိုင်မယ်ဆိုပိုကောင်းတာပေါ့
ဟုတ်ကဲ့အဲ့ကြာရင်
ကျွန်မရဲ့အမြင်ပါ
ဟုတ်ကဲ့ဒီနိုင်ငံသားငွေလဲနှုံးနေပါလေရောထိခိုက်သွားနိုင်သလားဒီလိုမျိုးအတုံး
အဲမထိခိုက်ပါဘူးမထိခိုက်ပါဘူးဘာမှမထိခိုက်ပါဘူးအဲ့ဒီကိစ္စတွေကကျွန်မမြင်လာတော့လုံးဝမထိခိုက်ပါဘူးငွေလဲလည်းမကိစ္စတွေဘာလို့ဆိုတော့တစ်ဖက်ကဒါမှစီးပွားရေးတိုးတက်အောင်မြင်လာမဲ့အတွက်ကြောင့်နော်ဟိုဒီငွေကြေးနဲ့ပတ်သက်လို့ကကျွန်မတို့ငွေလဲလည်မှုမှာဗမာငွေရဲ့ငွေတန်ဖိုးကပုံမှုမြင့်လာမှာဖြစ်ပါတယ်စီးပွားရေးအောင်မြင်မှာဗမာငွေရခိုင်မာမှုရှိနေမြန်မာနိုင်ငံရဲ့ကြက်ငွေကပုံပြီးမြင့်လာလာမယ်လို့ကျွန်မကတော့တုံ့တက်လို့ရပါတယ
်အစိုးရကနေအတိုးနှုံးချပေးတာအပြင်ဒီကုံစင်းနှုံးမြင့်မားနေမှုတွေကိုရှော့ချပေးနိုင်မဲ့တခြားအချက်တွေရောဘာတွေများရှိနိုင်အောင်မလဲခင်ဗ
ျနောက်တစ်ခုအကြံပြုပြီးပြောချင်တဲ့အဓိကအကြောင်းရင်းအချက်တစ်ခုရှိတယ်လေဆက်သွယ်ရေးပါအဲ့တော့ဆက်သွယ်ရေးကလည်းနေ့စဉ်နဲ့အမျှပေါ့နော်ကျွန်မဥပမာတစ်ခုနဲ့တွက်ချက်ပြီးနှိုင်းရှင်ပြီးသိရတာအောင်လည်းပြောပြချင်တယ်လေအဲ့တော့ဟိုနေ့စဉ်ကျပ်သိန်း3000လောက်တိုင်းပြည်အတွင်းမှာဆုံးရှုံးနေတယ်လေတယ်လီဖုန်းနဲ့အင်တာနက်ဈေးနှုန်းကြီးရဲ့အတွက်ကြောင့်နေ့စဉ်ကျပ်သိန်းပေါင်း3000ဖြစ်တယ်နော်ဟိုဥပမာတစ်ခုနဲ့ပြောပြရမယ်တာရယ်နော်ဩစတြေးလျနိုင်ငံမျိုးပေါ့ TPG ตัวอีกกลุ่มนี้ตลาดชาวต่างงานเราเนี่ยดูว่าการตั้งสีบอกในตอนนี้ไลน์เนี่ยอะไรนั่งงานจ้าปีป่าวนั่งงานบางตัวอย่างจ้าเจ้าลุยอะไรปีรุ่งอะไรโมบายจูไลนักกู้ลงหัวการตั้งสีตรงไหนเนี่ยเอ้ยอันนี้สูรุษีนั่งงานมาจังหวะอันนี้ดูสีวายลงอยู่เนี่ยตัวเดียวอยู่เนี่ยอันนี้ปงสันได้ลงตรงชาไลน์มาส่วนจังหวะตึงเนี่ยงานเสร็จตลาดปีสองอันเนี่ยที่เอานาวตัวมโห
สีวายกลุ่มนี้คือบ่อะไรเนี่ยชิสเซนี่ยากันน้องมาเกะอะไรอ่ะจีมาโซเปียตรงนี้อะไรเจ้าสาวชิดเดียวจังอะไรกงเซนงจีเซนี่เจ้าหนุ่มคือเวต้า
โอเคที่ที่ชาดีเสตัวยี่เป็นที่ชาปูสังยี่กันอะไรไว้เดี๋ยวปาลามาบ่อนน้องเสตัวยารอ
ปาลาบ่ได้เสตัวยี่จะก้าวสู่เลยฮะล่ะโอ้เสตัวยี่ก้าวหน้าดีตัวมือเสตัวยี่ตัวหน้าดีเป็นตาบูรุน้ำจืดก็ขาดดีก้าวเนี่ยเป็นตาเลยโมเรนี่หน้าดีวูฮะล่ะมันรู้อะไรคนนี้
bo. Now some control lung a little nangama lu who count a brand bo no namashire ka kumi se ka se yuni la vi tisa bido a little nangama point you would take on mare.
Okay. The
กงซีนงจาบอูติลุซองเนี่ยญามาดิอนังกันเนาะอซัวนี่ไปอตูนงจาอองลุซองไปดาอะเพียงตะเพ็ดกะอคนกิษาเนี่ยปัดตะลูกนะตูอ่ะจูเตยอ่ะไม่ชินน่ะอคนช็อกเอาท์ดาว่าตูอิงกงตูอิงกงช็อกเอาท์ดารู้ว่าไอ้ที่เปล่าจินน่ะกะลูอัดแต่อคนกูตูญิ่งกอกมั้ยไม่ลูลาอัดแต่อคนนี่ช็อกชะมั้ยอะดาดิแหละอายยันเนี่ยซีๆตรงทับปูลูอัดตาพอตาโอเคเอาสรอคนกิษาดิมากะหูปิดุริยะอคนสู่จอกนี่ดาล่ะนี่
นี่บ้างแม้เสอโหนี่บ้างต้องบ่กะว่างาเสลาลีเสจองาเสลาวนเจมาเว้กะดูเรียอจอกเตียงเนี่ยอคนฐานะสู่อตันจ้าดาเนี่ยจอกไม่จ้าเอ้าอูปีดีจ้าน้าเหลียงชี้จ้าปูลูปีดีจ้าอติเตียชี้ลาปูลูอ้ายลุกส่งมูลูอะตาเปาะอคนนี่ตีจ้ากောက်ปูอเปี้ยนถันซงปอเนาะอจูญ่ะหูอ้ายกောက်ติ่นน่ะรู้ต้านกี่เยติลูอ้ายอ้ายอ้ายกิษาจ้ํามาอีที่ไก่เตกิษามิวรู้เอ้ไอ้เมียนี่มาทุบลุกเต
กุมมีမျိုးပေါ့အမျက်ဆုံးအရန်များတဲ့အဲအရက်လုံငန်းဆက်လိုက်လုံငန်းအဲ့ဒါရခွန်အများကြီးကောင်းမှာပေါ့အခုအမြင့်ဆုံးကောက်ချနိုင်မှာတန်းကြီးအတွက်အကျိုးမြတ်ဟိုအမျက်ဆုံးမျိုးလဲဆိုတော့ဒါရယ်ဘာနာရရရှော့တောက်မယ်ပေါ့ဆက်လိုက်မတောက်ဘူးပေါ့နော်ဟုတ်ကဲ့နောက်အရင်ကကုန်ထုံးလုံးကြီးလည်းအများကြီးပါပါအဲ့ဒါလေဟိုအစ်မီတဲ့ကုန်နေစားသုံးကုန်နေပေါ့လူသုံးကုန်ရောစားသုံးကုန်ရောဒါတ mama. Down ye araba by die. Babros raw a tatama set to a ye ye, no? Gong to a ye ye. Gong to a chombu bua, the banaisani ye. Bono, we ye nibo. Anaria dua, ye do main check belly die. Set to a ye siame, laman set to ye kawame. No, a little lesson ye long out yamabo. A lesson mean a better lulia die, so yodi a kianjiama bo. Dilu. จำไม่ได้ว่าทะลุได้เยสิตาอาสรอแล้วว่าอาปิลงมาขึ้นป่าวอะไรอ่ะเนาะตึกอันนี้อี้ซงเยสิตาอาปิได้สนิทป่าวแล้วနိုင်ငံတကာမှာကုသလနေအောင်ကြရရတဲ့ဟာမျိုးကြီးเนาะနောက်တော့ဒီလေးရနေမှာရတယ်เยสิตาအထုတ်လုံးကြီးပေါ့အဲ့ဒါကြီးကိုဟိုဦးစားပေးလောက်ပူလို့အတာပေါ့တာကျေးဇူးများရတဲ့အခုလို့ဆက်ရှိလက်ကျေးဇူးတင်နေပါတယ်အန်ဒီလည်းပြောခွင့်ရတယ်အများကျေးဇူးတင်နေပါ
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်တောတာရှင်များရှင်လာမယ့်အင်္ဂါနေ့ညထဲလေးလိုက်စီစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိတယ်လဲဆိုတာကိုလည်းနားဆင်ကြရအောင်ပါ ခေါ်တဲ့အရက်ဖက်လူမှုဖွဲ့စည်းရေးအားကောင်းရှင်တန်မှုဟာနိုင်ငံရဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးနဲ့ဖွံ့ဖြိုးရေးအတွက်အရေးပါတယ်လို့တစ်ဖက်မှာဆီယဲဆိုတွေဟာဒီမိုကရေစီကိုထိန်းချုပ်ပေးနိုင်တဲ့အင်အားစုတစ်ရက်လည်းဖြစ်ပါတယ်။ဒါကြောင့်လက်ရှိမြန်မာနိုင်ငံမှာအရက်ဖက်လူမှုဖွဲ့စည်းရေးရဲ့လွတ်လပ်ခွင့်လှုပ်ရှားရှင်တန်ကြီးထွားခွင့်ဘယ်လိုအခြေအနေများရှိနေပါလဲ။အန ထုံးလွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကုံကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ချုပ်တင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-9995လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိနေစားမဲ့သောရရှင်တွေကိုဖိတ်ခေါ်ပါရရှင်။မနေ့ကအင်္ဂါနေ့ညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အိုလံပစ်ပွဲတော်မှာ e-sports ပါဝင်တင်သလားဆိုတဲ့ကောင်းစဉ်နဲ့2022ခုနှစ်အာရှအားကစားပြိုင်ပွဲဒီမှာစုတစိမ့်ရမယ့်အားကစားနည်းတစ်ခုဖြစ်လာတော့မယ့် e-sports ကစားနည်းတွေကိုအိုလံပစ်ပြိုင်ပွဲဒီမှာထည့်သွင်းတင်ပါသလား။နာမည်ကျော် e-sports gamer ရဲ့အမြင်တွေကိုတော့မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင်။
Electronic Sports အတိုကောက် e-sports လို့ခေါ်တဲ့အသင်းလိုက် video game ကစားနည်းကိုပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပမဲ့2024ခုနှစ် Olympic အားကစားပြိုင်ပွဲတွေမှာအားကစားနည်းတစ်ခုအဖြစ်ထွက်သွင်းနိုင်ဖို့ပြင်သစ် Olympic Committee တာဝန်ရှိသူတွေစူးစမ်းနေကြပါတယ်။နိုင်ငံတကာ Olympic Committee IOC ကတော့ e-sports ကို Olympic အားကစားပြိုင်ပွဲတွေထဲထည့်နိုင်လောက်အောင်အကျုံးဝင်ရလားဆိုတာစဉ်းစားနေပါတယ်။ဒါပေမဲ့2022ခုနှစ်တရုတ်နိုင်ငံမှာကျင်းပမယ့်အာရှအားကစားပြိုင်ပွဲတွေကြာရင် e-sports ကစားနည်းကိုစုပေးမဲ့ပြိုင်ပွဲတစ်ခုအဖြစ်တရားဝင်ထည့်သွင်းဖို့အာရှ Olympic Council OCA ကဆုံးဖြတ်ခဲ့ပါတယ်။ဒီအားကစားနည်းအစ်ကိုကစားကြတဲ့အားပေးကြတဲ့လူငယ်တွေအလျင်အမြန်တိုးတက်နေတဲ့အတွက်အာရှအားကစားပြိုင်ပွဲတွေမှာအားကစားနည်းတစ်ခုအဖြစ်ထည့်သွင်းတာဖြစ်တယ်လို့ OCA ကကြေညာပါတယ်။အကျိုးပွဲထုတ်တဲ့အနေနဲ့ရှင်းတဲ့2018အင်ဒိုနီးရှားနိုင်ငံမှာကျင်းပမယ့်အာရှအားကစားပြိုင်ပွဲတွေကြာရင် e-sports ကိုပြပွဲတစ်ခုအနေနဲ့ပါဝင်စေမှာဖြစ်ပါတယ်။အခုလိုနိုင်ငံစုံပါဝင်တဲ့အားကစားပြိုင်ပွဲတွေထဲမှာ e-sports ကစားနည်းတစ်ခုအဖြစ်ပါဝင်လာရေးကိုလန်ဒန်မြို့က e-sports ကစားဝင်းကြီးရဲ့မန်နေဂျာ Craig Wood ကကြေညာပါတယ်
။ There is a lot of talk about it featuring in, you know,the next Olympics in some way or form and there's a huge push from not only the
now nome Olympic ပွဲတွေကြာရင် e-sport ကိုတနည်းနည်းနဲ့ပေါအောင်လုပ်ဖို့တော်တော်များများကပြောနေကြပါတယ် e-sport အားပေးသူတွေဘက်ကလည်းအကြီးအကျယ်တွန်းအားပေးနေပါတယ် IOC ကလည်းပြိုင်ဆိုင်ကစားနိုင်တဲ့ကစားနည်းဖြစ်လာမလားဆိုတာကိုစဉ်းစားနေပါတယ်ကိုယ်လည်းလှုပ်ရှားမှုကြောင့်မဟုတ်ဘဲဘလောက်မြဲမြဲဆန်ဆန်တုံ့ပြန်နိုင်တယ်လဲဆိုတာပေါ်မှာမူတည်ပြီးအားကစားနည်းတော်တော်များများကိုအတိအမှတ်ပြုထည့်သွင်းခဲ့တာတွေ့ရပါတယ်ဒီတော့အနာဂတ်မှာအိုလံပစ်ပြိုင်ပွဲတွေပါလာဖို့ကျွန်တော်တို့ကတော့အများကြီးမျှော်လင့်ထားပါတယ်
။အရင်ကကိုယ့်အိမ်က TV ရှေ့မှာကွန်ပျူတာရှေ့မှာဂိမ်းကစားကြတဲ့ဗီဒီယိုဂိမ်းကစားနည်းကအခုတော့ကမ္ဘာနေရာဆောင်ကဂိမ်းမာတွေအင်တာနက်ကိုရက်ထဲမှာစုံပြီးအွန်လိုင်းကစားကြတဲ့ e-sports ဖြစ်နေပါပြီ။2016ခုနှစ်အတွင်း e-sports ပရိသတ်ကကမ္ဘာတဝန်းတန်း320ထက်မနည်းရှိခဲ့ပြီးဒီလုပ်ငန်းကနေဝင်ငွေတန်း490ကျော်ရရှိခဲ့တယ်လို့ Guardian သတင်းစာကြီးထဲမှာဖော်ပြပါတယ်။မြန်မာနိုင်ငံကဂိမ်းမာတွေကြားမှာရေပန်းစားတဲ့ Dota 2 eSports ပြိုင်ပွဲကြီးကိုအခုနှစ်2018ခုနှစ်ဩဂတ်လမှာလုပ်ခဲ့တော့ကပေးတဲ့စုစည်းစုစုပေါင်းကဒေါ်လာ25သန်းနီးပါးဖြစ်ပါတယ်။အဲ့ဒီပြိုင်ပွဲကြီးမှာပထမဆုံးရသွားတဲ့အဖွဲ့ဝင်5ယောက်ပါတဲ့အသင်းဆိုရင်ဒေါ်လာ17သန်းစုစည်းရသွားပါတယ်။အခုလိုမျိုးစုစည်းဒေါ်လာသန်းချီရဖို့အတွက် eSports ဂိမ်းမာတွေအနေနဲ့လည်းအားကစားသမားတွေလိုပဲသူတို့ပြိုင်ပွဲဝင်မဲ့ဂိမ်းအတွက်နိုင်ပေါင်းများစွာလေ့ကျင့်ကြရတာဖြစ်ပါတယ်။
It honestly takes a lot of practice, a lot of dedication. You have to always be open to learning.
ကစားတဲ့အလေးအကျင့်အများကြီးလိုတယ်။တစိုက်မမတ်နဲ့စိတ်ကိုနှစ်ထားဖို့လိုတယ်။အသေးသေးတွေဘာတွေလဲဆိုတာအမြဲသိအောင်လေ့လာနေဖို့လိုတယ်။ပိုကောင်းအောင်အမြဲကြိုးစားနေဖို့လိုပါတယ
်။ဥရောပအခြေစား League of Legends eSports အသင်းကောင်းဆောင် Daniel Ox Harrison မှာ eSports ကမ္ဘာချန်ပီယံဆုအကြိမ်ကြိမ်ရပူတဲ့ Team Fortress 2 gamer Grant Benny Vincent ဆိုလဲတနေ့တနေ့ video game ကစားတဲ့အချိန်ကိုအများကြီးပေးထားပါတယ်။
Well, at this point in Team Fortress 2, I have over 15,000 hours logged in the game and
Team Fortress 2အတွက်အခုချိန်ထိကျွန်တော်ကစားထားတဲ့အချိန်ကနိုင်တသောင်းခွဲကျော်နေပါပြီ။အဲ့ဒါကလွန်ခဲ့တဲ့10နှစ်အတွင်းဒီနေ့ကိုပြန်မြ6နိုင်လောက်လို့ပြောလို့ရပါတယ်
။နိုင်ငံတကာပြိုင်ပွဲကြီးတွေဒေါ်လာသိန်းတန်းချီတဲ့စုစည်းတွေကြောင်း e-sports ကစားနည်းဟာလွန်ခဲ့တဲ့9နှစ်လောက်အတွင်းတည်တည်တသာကြီးကျယ်တိုးတက်လာခဲ့တာပါ။ဗြိတိန်နိုင်ငံမှာနှစ်စဉ်ပြိသက်တောင်းမြေချီလာရောက်အားပေးတဲ့ Insomnia ဆိုတဲ့ e-sports ပြိုင်ပွဲကြီးကိုစတင်ခဲ့တဲ့ Craig Fletcher ကတော့အများကြီးတိုးတက်ဖို့ရှိသေးတယ်လို့ဆိုပါတယ်
။ We reckon there's about 3 million e-sports fans in the UK right now growing to about 8 in about 3 years.
e-sports ပြိသက်ကဗြိတိန်မှာတင်3တန်းလောက်ရှိတယ်လို့ထင်ပါတယ်။အဲ့ဒါက3နှစ်လောက်တွင်ပြိသက်10တန်းအထိတိုးလာမယ်လို့ခန့်မှန်းထားတာပါ။ ချိန်တိုတွင်းမှာအများကြီးတိုးတက်နေတာပါနောက်ထပ်ဆက်ပြီးတော့တိုးတက်မဲ့အလားအလာတွေလည်းရှိပါတယ်အဲဒါကြောင့်လေးနဲ့ထားတဲ့လို့ထင်ပါတယ
်အိုလံပစ်အားကစားပြိုင်ပွဲတွေမှာ e-sports ပါဝင်လာအောင်အားပေးလုပ်နေကြတဲ့တစ်ချိန်တည်းမှာဘလို့ဂိမ်းမျိုးကိုအိုလံပစ်မှာကစားနိုင်တဲ့ဂိမ်းအဖြစ်သတ်မှတ်မှာလဲဆိုတာလည်းမေးခွန်းထုတ်စရာရှိပါတယ်နိုင်ငံဆောင်ကဂိမ်းမာတွေအွန်လိုင်းပေါ်မှာချိတ်ဆက်ကစားနိုင်တဲ့ဂိမ်းအမျိုးအစားအစုံရှိတာမို့ဘလို့ကျွမ်းကျင်မှုနဲ့ဆိုင်တာကိုရွေးချယ်မှာလဲလို့ဂိမ်းမာ Grant Benny Vincent ကတိကျပါတယ်
As for esports in the Olympics, I don't really know how that would fit in. It's just a it's so difficult to like define esports as one game.
Olympic မှာ esports ကိုထည့်မယ်ဆိုရင်ဘယ်မျိုးစားတဲ့ထည့်မှာလဲဆိုတာကျွန်တော်တကယ်ကိုမပြောတတ်ပါဘူး. esports ကိုကစားနည်းတစ်မျိုးတည်းလို့သတ်မှတ်ဖို့တော်တော်ခက်ပါတယ်. ကျွန်တော်အမြင်မှာတော့အဲ့ဒါကတကယ်ပြဿနာပါ. game တွေမှာအမျိုးအစားအများကြီးရှိပါတယ်. ကျွမ်းကျင်မှုလိုတဲ့အပိုင်းတွေကလည်းတစ်ခုနဲ့တစ်ခုမတူပါဘူး.
ဂိမ်းပဒနာပါသူတွေပဲလောလောဆယ် e-sports ပြိုင်ပွဲတွေကိုစိတ်ဝင်စားကြတာပါ။အိုလံပစ်အားကစားနည်းတစ်ခုဖြစ်လာရင်တော့လူအများစိတ်ဝင်စားမှုပိုရမယ်လို့စီးပွားရေးလုပ်ငန်းတွေကတွက်ကြပါတယ်။ဒါပေမဲ့လည်း gamer Daniel Ox Harrison ရဲ့အမြင်ကသူတို့နဲ့မတူပါဘူး
။ It doesn't need to be part of the Olympics to be successful as we've seen. You know, there's already a huge audience.
ကျွန်တော်အမြင်ကတော့အောင်မြင်မှုရဖို့ Olympic မှာပါဖို့မလိုပါဘူး။ပရိသတ်အများကြီးရှိပြီးသားဖြစ်တယ်။ e-sports လုပ်ငန်းဝင်ငွေကလည်းဒေါ်လာသန်းထောင်ချီရနေတယ်။Olympic ထဲမှာပါဖို့မလိုပါဘူ
း Excel eSports ရဲ့ဦးဆောင်ညွှန်ကြားရေးမှူး Kirian Holmes Darby ကလည်းသူ့ရဲ့အမြင်ကိုခုလိုပြောပါတယ
် whether actually makes it into the Olympics I'm not that bothered as I said I don't think it's a sport it would be great for the industry of course it would because
Olympic ထဲပါပါမပါပါကျွန်တော်အတွက်တော့သိပ်ပြဿနာမရှိပါဘူးဒါကိုအားကစားနည်းလို့လည်းကျွန်တော်မထင်ပါဘူးပါမယ်ဆိုရင်တော့ဒီလုပ်ငန်းအတွက်သိက်ကိုကောင်းပါတယ် game ဝါဒနာမပါသူရဲ့အားပေးမှုကိုရလာနိုင်တဲ့အတွက်ကောင်းပါတယ်မပါစေခြင်းဘူးလို့တော့ကျွန်တော်မပြောပါဘူး။ဒါပေမဲ့မပါဘူးဆိုလဲကျွန်တော်အတွက်ဘာမှတိတ်မဖြစ်ပါဘူး
။2024ခုနှစ်ပါရီအိုလံပစ်အားကစားပြိုင်ပွဲတွေမှာ e-sports ပါခွင့်ရမရဆိုတာတိုကျိုမှာ2020ခုနှစ်ကျင်းပမယ်အိုလံပစ်ပြိုင်ပွဲတွေပြီးတော့မှ IOC ကစုံဖြတ်မှာပါ။လောလောဆယ်မှာတော့ e-sports ပြိုင်ပွဲကပိုပိုတိုးလာနေတာမှာအမေရိကန်ပြည်ထောင်စုကယူတာတက္ကသိုလ်မှာဆိုရင်တက္ကသိုလ်ရဲ့ e-sports အသင်းထဲဝင်နိုင်တဲ့သူကိုပညာသင်ဆု scholarship ပေးမယ်လို့2019ခုနှစ်စံပိုင်းကပဲကြေညာခဲ့ပါတယ်ရှင
်။မဆုမြတ်မွန်အစီအစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ blogger တွေပြောသမျှအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာအစီအစဉ်တင်ဆက်ပေးနေတာမို့အောက်မျောနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မရေးတနာကျော်စီစဉ်တင်ဆက်ထားတာနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ကြွယ်ရှင်ပေါ်ပါကြပါစေဒီကနေ့တက်တက်အောင်သတင်းလာမှာတော့ဗြိတိသျှတော်ဝင်မင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးလားမေဂန်မာကယ်တို့ဘရော့များမှာလက်ထပ်ပွဲကျင်းပမယ်လို့ကြေညာသွားပါလိမ့်ပြီးတော့ Sports Illustrated ဂျေကူဝစ်ဆောင်အားကစားမဂ္ဂဇင်းအထူးတို့မှာဘသူကညတဖုံးရှင်ဖြစ်နေဖော်ပြခံရပါလိမ့်ဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူစွာတွေကိုပြောပြပေးသွားမှာပါရစ်တောင်းမင်းမင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးလားမေဂန်မာကယ်တို့ဟာမေလမှာကျင်းပမယ့်သူရဲ့မင်္ဂလာရက်မတိုင်ခင်မှာစကော့တလန်တွေကိုအလဲသွားရောက်ခဲ့ပြီးတော့သူတို့ကိုအက်ဒင်ဘရာမြို့မှာအလုံးကဝမ်ပန်းတသားနဲ့ကြိုဆိုခဲ့ကြတာပါသူတို့ကိုမျှော်နေတဲ့သူတွေကအက်ဒင်ဘရာရဲတိုက်အပြင်ဘက်ချဲအိလာရာသီထဲမှာနိုင်တော်ကြာရက်ဆောင်နေခဲ့ကြရတာဖြစ်ပြီးတော့သူတို့ဇုံတွေရီရီပြုံးပြုံးနဲ့လိုက်ပြီးတော့နှုတ်ဆက်တာကိုအယံဝမ်းသာနေကြပါတယ်မေဂန်မာကယ်ကစကော့တစ်ရိုးရာတာဒန်အကွက်အမဲရောင်ကုတ်အင်းကြီးကိုဝစ်စင်ထားပြီးတော့တာဒန်အကွက်ဒီဇိုင်းကစကော့တလန်ရဲ့ရိုးရာဝစ်စုံတွေမှာအသုံးပြုတဲ့ဒီဇိုင်းဖြစ်ပါတယ်။အဲ့ဒီပိတ်ကစကော့တလန်ရဲ့တော်ဝင်သက်တော်ဆောင်တဲ့ Black Watch ဆိုတဲ့နာမည်ကိုယူထားပါတယ်။အသက်33နှစ်အရွယ်မင်းသားဟယ်ရီနဲ့အသက်36နှစ်ရဲ့အမေရိကန်ရုပ်ရှင်မင်းသမီးမာကယ်တို့ကိုအဒင်ဘရာရဲတိုက်မှာတော်ဝင်ခန်းတဲ့စကော့တလန်တန်းစုံဘင်ကရအဖွဲ့ကတင်းမို့ချူချူခဲ့ကြပြီးတော့1862ခုနှစ်ကလေးကပြုလုပ်လာတဲ့ရိုးရာအစဉ်အလာတစ်ခုဖြစ်တဲ့တနအီအမြောက်ပြစ်ဖောက်တာကိုကြည့်ရှုခဲ့ပါတယ်။အဲ့ဒီအမြောက်ကမောလဲတနအီတိုင်းမှာပြစ်ဖောက်တာကြောင့် 1 o'clock တနအီအမြောက်လို့နာမည်တွင်ပါတယ်။ဗြိတိသျှထင်းနှံမွေဆက်ခံသူနေရာမှာနံပါတ်5နေရာမှာရှိတဲ့မင်းသားဟယ်ရီနဲ့အမေရိကန်ရုပ်သံ TV စီးရီးသရုပ်ဆောင်မီဂယ်မာကယ်တို့ဟာသူတို့ဆေးစပ်လိုက်တဲ့ဆိုတဲ့သတင်းကိုမနစ်ကကြေညာခဲ့ကြပြီးတော့သူတို့ရဲ့မင်္ဂလာပွဲကိုတော့လာမယ့်မေလမှာဝင်ဆွေရဲတိုက်မှာကျင်းပမှာဖြစ်ပါတယ်။ ဟယ်ရီနဲ့မေဂန်တို့ကဝင်းစံရဲလိုက်မှာရှိတဲ့စိန့်ဂျော့ချ်ဘုရားကျောင်းမှာလက်ထပ်မှာပါမေလ19ရက်နေ့မှာကျင်းပမယ်သူတို့ရဲ့မင်္ဂလာပွဲကိုနေ့လယ်ပိုင်းလောက်မှာစတင်မှာဖြစ်ပြီးတော့စိန့်ဂျော့ချ်ဘုရားကျောင်းအခြေကျဖုန်းတော်ကြီးဒေးဗစ်ကော်နာကကြီးမူးကျင်းပပေးမယ်လို့ကန်စင်တန်မြန်တော်ကကြေညာပါတယ်သူတို့ဆောင်တဲ့ကိုကန်တာဘရီဂိုင်းချုပ်ဖုန်းတော်ကြီးဂျက်စတင်ဝဲလ်ဘီကထိန်းချပေးမှာဖြစ်ပါတယ်ဖျားเจ้าနဲ့မှာမင်္ဂလာပွဲကျင်းပပြီးသွားရင်ရထလုံးနဲ့လှည့်လည်ပြီးတော့သူတို့ကိုစောင့်မျှော်နေတဲ့လူလူပရိသတ်ကိုလိုက်ပြီးတော့နှုတ်ဆက်မှာပါပြီးသွားရင်တော့သူတို့ဝင်းဆက်ရဲတိုင်းစီပြန်လာပြီးတော့ဖိတ်ကြားထားတဲ့အပြိသတ်တွေကိုစိန့်ဂျော့ချ်ခံမမှာအခမ်းအနားဖြစ်ပါတယ်သူတို့မြောက်ကမင်္ဂလာနေ့ရောက်ဖို့စိတ်ဆွမ်းနေပြီးတော့လူလူပရိသတ်နဲ့အတူသူတို့ရဲ့မင်္ဂလာနေ့ကိုဆင်နွှဲဖို့မျှော်လင့်နေကြပါတယ်သူတို့ဇုံတွေကိုစွမွန်ကောင်းတွေဝိုင်းပြီးတော့တောင်းပေးကြတာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ကန်စတန်နန်တို့ကပြောပါတယ်ရှင်Hey y'all, friend. I gotta tell you something. Oh yeah, I wanna be a celebrity. Yeah. ဒီတက်တော့ရောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလောညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းလောကိုရုပ်ရောအတန်ရောအပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, my own yeah. Oh yeah, my own
yeah. Get it on the side and brown red. Gonna stay fresh. မေးစံနာကျော်စီစဉ်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာစီစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့သူယုံကြည်အားစီစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့အစီအစဉ်မှာတော့အမျိုးသမီးများအပေါ်အကြမ်းဖက်မှုဆန်ရာပြဿနာတွေနဲ့ပတ်သက်ပြီးတော့လေလာသူတေသနာလုပ်နေတဲ့ဒေါ်အေးသီရိကျော်ရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်ရှင်။မမိုးဖြူကစီစဉ်တင်ဆက်ထားတာဖြစ်ပါတယ
်။ဒါမှကျွန်မကဒီသတင်းသမီးများအပေါ်အကြမ်းဖက်မှုဆန်တဲ့အရေးကိစ္စတွေကိုသူတေသနာလုပ်ပါတယ်။ကျမဒီနေ့ပြောချင်တဲ့အကြောင်းအရာကဒီအနောက်နိုင်ငံတွေမှာအခု #MeToo လှုပ်ရှားမှုဆိုတဲ့အကြောင်းအရာဟာမြန်မာနိုင်ငံအပေါ်မှာလှုပ်ခတ်မှုရှိလာတယ်ဆိုတဲ့အကြောင်းအရာဖြစ်ပါတယ်ဒီလိုအခြေမျိုးမှာပေါ့နော်လူတွေအားလုံးကဘလို့ပူပေါင်းပါဝင်တောင်းနေတဲ့တယ်လဲဆိုတာကိုပြောချင်ပါတယ်ဒီ #MeToo လှုပ်ရှားမှုဟာအမျိုးသမီးတွေကသူတို့လိင်ပိုင်းဆိုင်ရာခြိပါစော်ကခံရတယ်ဆိုပြီးတော့ဖွင့်ပြောပြကြပြီးတော့သက်ဆိုင်ရာတာဝန်ရှိသူတွေကလည်းဒီအနောက်နိုင်ငံတွေမှာပေါ့ဒီတကယ်ကျွလွန်တဲ့သူတွေကိုဒီထိရရောက်အရေးယူတာတွေရှိရဲ့အဲ့လိုအကြောင်းအရာတွေကိုကျမတို့ကဒီမြန်မာနိုင်ငံမှာလည်းပေါ့နော်မီဒီယာတွေမှာပြောလာတာတွေရှိတဲ့အခါမှာဒီလှုပ်ရှားမှုရဲ့ရိုက်ခတ်မှုအနေနဲ့ပေါ့နော်မြန်မာနိုင်ငံမှာရှိတဲ့ဒီအမျိုးသမီးအနည်းစုဟာရှေ့ကိုထွက်လာပြီးတော့သူတို့လည်းဒီလက်မိုင်းဆိုင်ရာစော်ကားနှောက်ယှက်မှုခံခဲ့ရပါတယ်ဆိုပြီးတော့ရှစ်ထွက်ပြောဆိုလာတာရှိပါတယ်။အဲ့လိုမျိုးရှစ်ထွက်ပြောဆိုတဲ့ဟာတွေကိုပေါ့နော်ကျမအနေနဲ့ကတော့အရန်ကိုကြိုဆိုတင်တယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ကျမတို့ဒီပထမတစ်ချက်အနေနဲ့ဒါမြမမျိုးသမီးတစ်ခုလုံးမချစ်မယဲနဲ့ခံစားနေရတယ်ပေါ့နော် sexual harassment လို့ခေါ်တဲ့ဒီလိင်ပိုင်းဆိုင်ရာနှောက်ယှက်မှုလို့ပြောရမှာပေါ့အဲ့လိုမျိုး sexual harassment ဟာပေါ့နော်ဒီယဉ်ကျေးတဲ့လူမှုအတိုင်းအဝိုင်းမှာဒါဘလို့မှလက်ခံသင့်အကြောင်းရှိတဲ့ပြုမှုတစ်ခုဆိုတာကိုဟိုလှုပ်တဲ့သူကရောကျမတို့ပြည်သူတစ်ခုလုံးအားပေါ့နော်စပြီးတော့အသိအမှတ်ပြုလာနိုင်တယ်ပေါ့နော်ဒုတိယအတချက်ကကြတော့ဒီကျမတို့အမျိုးသမီးတွေကအရင်ကတည်းကနေပြီးတော့အခုချိန်ထိဒီလိုမျိုးဒီထိပါနှောက်ယှက်စော်ကားခံရတယ်ဆိုတာကိုကအနေအထိုင်မတက်လို့ဟိုကိုရဲ့အဝတ်အစားဘာဖြစ်နေလို့စတယ်ပေါ့နော်ဒီကိုအမျိုးသမီးတွေကသူတို့အနေအထိုင်မတက်လို့ဒါသူတို့ခံရတယ်ဆိုတော့ဟိုဘယ်လိုပြောမလဲအတွေးအခေါ်တွေကိုငငယ်တည်းကရိုက်သွင်းထားခြင်းခံရတဲ့အတွက်ကြောင့်မလို့ခံရပေမဲ့ကိုပဲအပြစ်တင်ခံရတယ်ကျူးလို့နဲ့သူကြတော့ခွင့်လို့ပေးထားတယ်အဲ့လိုမျိုးယဉ်ကျေးမှုကနေပြီးတော့ကျမတို့ကဒီတာဝန်ယူမှုတာဝန်ခံယူမှုရှိတယ်ပေါ့နော်ဒီကိုကအဲ့လိုမျိုးတစ်ခုလုပ်လိုက်တယ်ဆိုလို့ရှိရင်ထိုက်တန်တဲ့အပြစ်တန်ခံရတဲ့ပတ်ဝန်းကျင်တစ်ခုကိုကျမတို့ကဖန်တီးနိုင်မယ်အဲ့လိုဖန်တီးမှသာလေကျမတို့ဒီအဲ့လူမှုပတ်ဝန်းကျင်ပေါ့နော်အမျိုးသမီးတွေကိုလေးစားမှုရှိတဲ့ပတ်ဝန်းကျင်ဖြစ်လာမယ်ပြီးလို့ရှိရင်ကျမတို့ဒီသမီးရေရှိရဲ့တိုင်းလည်းရှိတယ်အဲ့လိုမျိုးသူတို့တွေအတွက်ပေါ့နော်လုံခြုံတဲ့ပတ်ဝန်းကျင်တစ်ခုကိုဖန်တီးနိုင်မယ်လို့ကျွန်မကမြင်ပါတယ်တတိယတစ်ချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဒီလိုမျိုးဟိုအမျိုးသမီးတွေကအထောက်ဖော်ပြောဆိုလာခဲ့လို့ရှိရင်ပေါ့နော်ဟိုကျွန်မတို့ဒီဝမ်းသာစရာကောင်းသွားပဲဒီသူတို့တွေကိုပေါ့နော်ဝမ်းရံပေးတဲ့ပုံစံမျိုးတွေကိုလည်းကျွန်မတို့တွေ့ရတယ်အဲဒါတကယ်ကိုအတက်စရာကောင်းပါတယ်။အာတခြားတစ်ဖက်မှာလည်းပေါ့နော်။အာသူတို့ကဒီအာယုံဆိုင်မှုရကျင်လို့ပြောတယ်ဆိုတဲ့ဟာမျိုးဒီလိုမျိုးမဖြစ်အောင်ဘယ်လိုရှောင်ကြဉ်လို့ရတယ်ဆိုတဲ့အဥ္စာမျိုးတွေပေါ့နော်။ပို့ပြီးတော့အပြစ်တင်
တန်လေးရတော့ဒီအားပေးတဲ့အတန်လေးဆက်ကထက်ကတော့ကြီးစိုးနေတော့မှာပဲဆိုတော့ကကျမတို့ကျမအမြင်ကပေါ့နော်ဒီလိုမျိုးအမျိုးသမီးငယ်တွေရပေါ့နော်ဟိုမြန်မာနိုင်ငံဆိုလို့ရှိရင်ဒါဟီရီအော်တပတ်တရားကိုလက်ခံထားတဲ့နိုင်ငံဒီအမျိုးသမီးတွေကိုဆိုလို့ရှိရင်ဟိုအချက်အကျောက်ကြီးရမယ်ဆိုပြီးတော့ကျမတို့အများအသွန်သင်ကိုကြည်ပြင်းလာရတဲ့တိုင်းကြီးအဲ့လိုမျိုးတိုင်းကြီးမှာနေထိုင်ကြတဲ့အမျိုးသမီးတွေကအာဒီလိုမျိုးလိမ့်မိုင်းဆိုင်ရာစော်ကားပါတယ်စော်ကားခံရပါတယ်ဆိုတာပေါ့နော်တော်ရုံတိုင်ရင်တတိနဲ့ပြောဖို့ဆိုတာမလွယ်ပါဘူးအဲ့ခါကျတော့ကျမတို့ကသူတို့ရဲ့စကားတန်တွေကိုနားထောင်ရပါမယ်ပြီးတော့သက်ဆိုင်တဲ့တာဝန်ရှိသူတွေကလည်းသူအရေးတကြီးဆောင်ရွက်ပေးမှုတွေရှိရမယ်လို့ထင်ပါတယ်အဲ့လိုမှားတာလည်းမတရားခံရတဲ့အမျိုးသမီးလေးတွေကလည်းအဲ့လိုအပြုအမူတွေကြုံလာလို့ရှိလို့ရှိရင်ဘလို့တရားမျှတမှုကိုရှာမလဲဆိုတာကိုသိလာပြီးတော့ရရင်လာကြမယ်လို့ကျမတို့ထင်ပါတယ်သူတို့အတွက်လည်းပို့ပြီးတော့လုံခြုံမှုရှိတဲ့ပတ်ဝန်းကျင်တစ်ခုကိုအနှင်းနဲ့အမြန်ဆောင်ရွက်ပေးနိုင်မယ်လို့ကျမထင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်အားစီစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင
်မမိုးဖြူမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်
ခုတော့စီစဉ်နေမကြခင်အဆုံးသက်တော်မှာပါတရင်ချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလဲကြီးညာပေးပါဦးရှင
်ဘင်္ဂလားဒေ့ရှ်မှာခိုးလုံနေရတဲ့ရိုဟင်ဂျာတွေဘေးမတည်ရှံမခဂုံတိတ်ခါရှိရှိနဲ့ကိုယ်ဆန္ဒနဲ့အညီဌာနေပြန်နိုင်ရေးအတွက်လုံခြုံရေးအပါအဝင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုမြန်မာအစိုးရဘက်ကဖြေရှင်းဆောင်ရွက်ဖို့နိုင်ငံတကာတန်တမာအဖွဲ့ကဒီကနေ့တိုက်တွန်းလိုက်ပါတယ်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာပြီးခဲ့တဲ့သတင်းပတ်အထက်တန်းကြောင့်ပြစ်ခတ်ခံရမှုအတွင်းအသက်မသေးလွတ်မြောက်လာသူတွေကကျောင်းတွေမှာနောက်ထပ်ပြစ်ခတ်မှုတွေမဖြစ်ရေးထိရောက်တဲ့ဆောင်ရွက်မှုတွေကိုတောင်းဆိုဖို့နောက်လာတဲ့မှာမြို့တော်ဝါရှင်တန်နဲ့နိုင်ငံတွင်းကအချက်အချာမြို့တွေမှာချီတက်မဲ့အကြောင်းကြေညာလိုက်ပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားအစိုးရဘက်ကဂျာဝင်နှောက်ယှက်တယ်ဆိုတော့အမေရိကန်ရဲ့ဆွဆဲမှုအပေါ်ရုရှားအစိုးရကဒီကနေ့ညှင်းဆိုလိုက်ပါတယ်ဒီဆွဆဲချက်တွေကအခြေမြစ်မရှိဘူးလို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ကသတင်းထောက်တွေကိုပြောဆိုသွားတာပါသမ္မတဒေါ်နယ်ထရန့်မျက်ထွက်စေရေးအတွက်ရွေးကောက်ပွဲကိုနှောက်ယှက်ပေးတဲ့သတင်းအချက်လက်စစ်ဆင်ရေးတရားမဝင်လှုပ်ဆောင်မှုနဲ့ရုရှားနိုင်ငံသား13ဦးနဲ့ရုရှားလုပ်ငန်း3ခုတို့ကိုအမေရိကန်အထူးစုံစမ်းရေးမှုကတရားဆွဲဆိုလိုက်ပြီးတဲ့နောက်ရပ်ပိုင်းအကြမ်းမှာအခုလိုတုံ့ပြန်တာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Thomas Glanders ဖြစ်ပါတယ်ရှင်။ကျွန်မကဆွမ်မမဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းမှာပဲည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်။မနက်ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရရှင်။
This program has come to you from the Voice of America, Washington.